Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ22ရက်အင်္ဂါနေ့ညပိုင်း9:00နာရီ10:00နာရီအစီအစဉ်တကအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ19:25နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနင်္ဂလာပါအခုညပိုင်းစီစဉ်ရတာဝန်ယူစစ်ဆက်သွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းတရုတ်နေ့ကိုမိတ်တန့်စင်နဲ့ကျွန်တော်ကြော်ကြော်သိင်းပြောပြမှာပါအီရန်ရဲ့စီးရဲချင်းချောက်မှုဆိုတဲ့ပတ်သက်ပြီးအစိုးရကြီးတန်းတာဝန်ရှိသူတွေကအမေရိကန်အမတ်တွေကိုဒီကနေ့အစည်းအဝေးတင်ပြဖို့ရှိပါတယ်ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရာရခိုင်ပြည်နယ်မှာရောက်နေပြီးကြီးတန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပါတယ်ဟွာဝေးကုမ္ပဏီဟာအမေရိကန်မျိုးသားလူငယ်ကိုချင်းချောက်မှုတစ်ခုဖြစ်တယ်လို့အမေရိကန်ကပြောတာကိုကုမ္ပဏီကြီးထောင်သူကပယ်ချပါတယ်ဒီတဲ့င်းတွေနဲ့အတူတခြားစိတ်ဝင်စားဖို့တိတ်တန်းတဲ့တွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ရှကိုင်းပြည်နယ်ကိုရောက်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရနီရဲ့ခီးစင်မှာသက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့တဲ့င်းမှာကြားရဖို့ရှိတာကတော့
ကျန်ကြီးတဲ့ဘုံစည်းဘုံကျွင်းတွေပေါ့ဟိုအမြောက်ကြီးဆန်းတွေအဟားတွေကိုရွာသေးကနေတာဝန်ရှိသူတွေဖိရှားပေးစီခြင်းလဲဆိုတော့တောင်းဆိုခဲ့တာတွေလည်းရှိတယ်နောက်တစ်ခုက
စစ်ပေဒုက္ခတွေ900ကျော်လက်ခံထားတဲ့ဘူဒီတောင်ကရန်အောင်မြေဖုံးတော်ကြီးကျောင်းလိုက်ဆရာတော်မိန့်ကြားတော်တာပါရှင်အပြည့်စုံကတော့မကြခင်ကြမှာပါဒါအပြင်ကုလမဟာမင်းကြီးဂရနီယက်ခီးစင်ကနေရွှင်ကြဒုက္ခတွေရိကဘာရီကိုမျောလင့်နေကြတယ်လဲဆိုတော့ねအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားအဆင့်10နှစ်တာမဟာဗျူဟာစီမံကိန်းကိုအမျိုးသမီးများအဖွဲ့ချုပ် WFP ရဲ့သုံးသပ်ချက်တွေကိုတင်ဆက်တော်ဖို့လဲရှိပါတယ်ဒုတိယပိုင်းမှာတော့အမေရိကန်နိုင်ငံကြီးအကြောင်းစီကောင်စီနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တွင်ကိုကုချောချောသိန်းနဲ့မအီတန်းစင်တို့ကပြောပြပေးကြပါအောင်ရှင်
။အရှိလဘဲဒီတမယူရင်စီချင်းချောင်းဘုလိုတမအီပြူတော်ကပြောထားတာနဲ့ပတ်သက်ပြီးတမတော်မဆိုးရောက်ဖွဲ့ကအကြီးတန်းတာဝန်ရှိသူတွေဒီနေ့မှလွတ်တော်အမတ်တွေကိုတပိတ်အစီခံမှုရှိပါတယ်။အဲလိုဆင်းတဲ့ထဲမှာ live mic ပုံပြီးပါမှာဖြစ်ပြီးဒီကနေ့တဲ့တင်ဘက်ကရင်းနှီးတဲ့ပေါ်လီစင်နဲ့ဆိုဒီအာရေဗျရင်းနှီးတဲ့အခုကိုဆက်တက်စီအောင်လုပ်ခဲ့တာအီရန်နိုင်ငံဖြစ်တဲ့ဆိုတာလွတ်တော်အမတ်တွေကိုတင်ပြမှာဖြစ်ပါတယ်။ဒီရနိုင်ငံဟာတိတ်ကိုရန်လွန်တယ်လို့သမထမကတနေ့နေ့မှာပြောပါတယ်။ပြည်ငန်းဒီမော်မက်ဒါဗာဆာရီဖီကာတော့သွားချင်းလူအောင်များတည်ဆုံအောင်လှုပ်ဆော်ချက်တွေပြဲဆိုပြီးတော့တနင်္လာနေ့စောပိုင်းမှာထုတ်ပြန်ပြောဆိုပါတယ်။အီရန်နိုင်ငံသားတွေဟာဂျင်ကီခန်နဲ့အလက်ဇန်ဒါလက်ကိုပါဝင်တိုးသူတွေအားလုံးကိုတတ်ထုတ်ပြီးနှစ်တကြာအမှန်ရက်တည်လာကြသူတွေဖြစ်တယ်လို့သမထထမကတုံ့ပြန်ပါတယ်။လေးစားသမှုရှိဖို့ကြိုးစားပါအဲ့ဒါအလုပ်ဖြစ်ပါတယ်လို့လည်းဝန်ကြီးဆော်ရက်ကတွစ်တာမှာကြီးပါတယ်။အီရန်ခေါင်းဆောင်တွေကစစ်မဖြစ်ချင်ဘူးလို့ပြောကြပါပဲလေ။အခုချိန်ထိတော့အမေရိကန်နဲ့ဆွေးနွေးပြောဆိုဖို့စိတ်ဝင်စားတဲ့အခြေလက္ခဏာမပြပါဘူး။
အင်းမီတော်ကြံပေးဟောင်းဒွန်မက်ကန်ကဒီကနေ့အမေရိကန်လွှတ်တော်မှာကြားနာစစ်ဆေးဖို့ဆင့်ခေါ်ထားချက်ကိုလက်မခံဘူးဆိုရင်တော့သက်ဆိုင်ရာဥပဒေအရလွှတ်တော်ကော်မတီကအရေးယူဖို့ပြင်ဆင်ထားတဲ့အကြောင်းအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရန်နက်လာကပြောထားခဲ့ပြီးတော့ဒီကနေ့အခုလက်ရှိကျင်းပနေတဲ့ကြားနာပွဲကိုတော့မက်ကန်ကြောက်မလာပါဘူး။အမေရိကန်တရားရေးဝန်ကြီးဌာနရဲ့တရားရေးကြံပြချက်ပေါ်အခြေခံပြီးတော့စဉ်းစားပြီးတော့အင်းမီတော်ကြံပေးဟောင်းရှိနေဒွန်မက်ကန်ကိုလွှတ်တော်မှာအစစ်ဆေးမခံဖို့မက်ကန်တမန်အင်းမီတော်ကတင်းလာနေတယ်ကညွှန်ကြားခဲ့ပြီးတော့တရားရေးဝန်ကြီးဌာနရဲ့အကြံပြချက်ထဲမှာအခြေခံဥပဒေရဆိုပြီးတော့ကွန်ဂရက်လွှတ်တော်အနေနဲ့တမရရဲ့အကြံပေးကိုလာရောက်ကြားနာစစ်ဆေးဖို့အတင်းကျပ်ညွှန်ကြားခွင့်မရှိဘူးဆိုပြီးတော့လည်းအင်းမီတော်ပြောခွင့်ရဆယ်ရာဆန်နက်စ်ကပြောဆိုခဲ့ပါတယ်။အင်းမီတော်ရဲ့ခုလိုပြောဆိုချက်ကိုဂျယ်ရန်နက်လာကတင်းလာနေနောက်ပိုင်းမှာစာရေးသားကန့်ကွက်ပါတယ်။ဒီကနေ့မှာမက်ကန်ပေါ်မလာရင်တော့ကြီးမားတဲ့နောက်ဆက်တွဲအကျိုးဆက်ကိုရင်ဆိုင်ရမယ်ဆိုတာကိုကော်မတီကအသေးချပြောပြပြီးလို့လည်းနက်လာကရေးသားခဲ့တာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနဲ့ဆက်နွယ်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီအကဲမှာဖော်ပြထားတဲ့သမ္မတထုံးကတရားရေးကိစ္စတွေကိုနှောက်ယှက်ဟန်တာတွေဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကွန်ဂရက်လွှတ်တော်ကမကန်ကိုမေးခွန်းထုတ်ချင်နေရလဲဖြစ်ပါတယ်
။တရုတ်ဆက်သွယ်ရေးနည်းပညာကော်မတီကြီးဖြစ်တဲ့ဟွာဝေးဟာအမေရိကန်မျိုးသားလူညုံရေးပေါ်ချင်းချောက်မှုတစ်ခုဖြစ်တဲ့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကအမိမဲစင်းသွင်းလိုက်တဲ့ဆုံးဖြတ်ချက်ကိုကော်မတီတည်ထောင်သူကပယ်ချလိုက်ပါတယ်။ Trump ဆိုရရဲ့လှုပ်ဆောင်ချက်ဟာ 5G လို့ခေါ်ကြတဲ့မျိုးဆက်သစ်မိုဘိုင်းဆက်သွယ်ရေးနည်းပညာကိုသူ့ကော်မတီအနေနဲ့ဆက်ပြီးလက်ပတ်လှုပ်ဆောင်နိုင်စွမ်းအပေါ် short data ဖြစ်တယ်လို့ Huawei ကော်မတီပြည်ထောင်သူ Ran Jianfei ကဒီအစိုးရပိုင်းသတင်းဌာနတွေနဲ့ဒီနေ့လုပ်တဲ့တွေ့ဆုံမိန့်ဆွဲချက်တွေမှာပြောသွားပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာအမေရိကန်ဆိုရကထုတ်ပြန်တဲ့ညွှန်ကြားချက်အရအနာဂတ်မှာ Huawei ကို hardware software နဲ့တခြားဝန်ဆောင်မှုတွေလွှဲပြောင်းတာဖိတ်ပင်ထားပါတယ်။ဒီချက်ကြောင့် Huawei ကုမ္ပဏီရဲ့တကမ္ဘာလုံးမှာတိုးချဲ့လုပ်ဆောင်နိုင်စွမ်းနဲ့ smartphone တွေထုတ်လုပ်တာမှာတောင်ကိုရီးယား Samsung ကုမ္ပဏီကိုကျော်ပြီးကမ္ဘာအကြီးဆုံးကုမ္ပဏီဖြစ်လာဖို့လှုပ်ဆောင်ချက်တွေကိုအကန့်အသတ်ဖြစ်သွားနိုင်ခြင်းရှိပါတယ်။ Trump အစိုးရရဲ့ညွှန်ကြားချက်အရ Android စနစ်ကို Huawei ကုမ္ပဏီဆက်ပြီးအသုံးပြုခွင့်မပေးတော့ဘူးလို့ American Google ကုမ္ပဏီကတနင်္လာနေ့မှာကြေညာလိုက်တဲ့အတွက် Huawei အနေနဲ့အတော်လေးထိခိုက်သွားပါတယ်။ဒါပေမဲ့ American ကုသန်းရောင်းဝေးဌာနကလက်ရှိ Huawei smartphone တွေကို software update လုပ်ဖို့နဲ့လက်ရှိကွန်ရက်တွေကိုဆက်ထားသွားနိုင်မှုတနင်္လာနေ့မှာပဲ Huawei ကိုစပောင်း90 license ပြန်ချပေးလိုက်ပါတယ်။
ညစ်တဲ့နိုင်ငံကရစ်ချတ်မြို့ကမွတ်စလင်ပြည်နှစ်ခုမှာမတ်လလောင်းကတနက်နဲ့ဝင်ပြစ်ခတ်ခဲ့မှုနဲ့ဆွဆဲခံထားရတဲ့ကိုယ့်ကိုလူဖြူကြီးဆိုရွာတွေဖြစ်ကျင်းညာထားတဲ့သူကိုညူးဇီလန်အာဏာပိုင်တွေကအကြမ်းဖက်ဝါဒဆွဲလုပ်ရကျူးလွန်မှုနဲ့ဆွဲချက်တင်လိုက်ပါပြီ။ဒီတိခတ်မှုတွေကြောင့်လူဝါ50တယောက်သေဆုံးခဲ့ရပါ။ဩစတြေးလျနိုင်ငံသားဘရန်တန်တာရန်အပေါ်ဒီကနေ့တ ဆွေးဆွေးမှုလည်းဖြစ်ပါသည်နယူးယောက်နဲ့ဝါရှင်တန်ဒီစီတို့မှာ2001ခုနှစ်စက်တင်ဘာလ9ရက်နေ့တုန်းကအယ်ဆိုက်ဒါအဖွဲ့ရဲ့ကျန်းဖက်တိုက်ခတ်ခံရပြီးတဲ့နေ့နယူးဇီလန်မှာလည်းဒီလိုဥပဒေကိုပြဋ္ဌာန်းခဲ့ရလဲဖြစ်ပါတယ်။နောက်ထပ်ဆွေးချက်တွေကတော့ဒီလအစောပိုင်းတုန်းကဝတ်ပြုသူတယောက်ဆေးရုံမှာတည်ဆုံသွားတဲ့အတွက်လူသတ်မှုတစ်ခုအပြင်လူသတ်ဖို့ကြိုးစားမှုဆိုင်ရာနောက်ထပ်ဆွေးချက်နှစ်ခုလည်းပါဝင်ပါတယ်။အယ်နိုးနဲ့လင်းဝတ်ဘလီနှစ်ခုမှာမတ်လ15ရက်နေ့တုန်းကတနက်နဲ့ဝင်ပြတဲ့အချိန်အသက်28နှစ်အရွယ်တဲရန်ကသူ့ခေါင်းမှာပတ်ထားတဲ့ကင်မရာနဲ့ရိုက်ယူပြီးတော့ Facebook ပေါ်မှာ live လွှင့်ခဲ့ပါသေးတယ်။သူ့ကိုလက်ရှိမှာလုံခြုံရေးအမြင့်ဆုံးအကျဉ်းထောင်တစ်ခုမှာထိမ့်သိမ်းထားပြီးတော့တရားစစ်ဆေးတာကိုရင်ဆိုင်နိုင်အောင်စိတ်ကြမ်းမာရေးကောင်းရလားဆိုတာကိုစစ်ဆေးနေပါတယ်။ဂျွန်လာ14ရက်နေ့မှာသူ့ကိုနောက်တစ်ချိန်ရုံးထုတ်มาလည်းဖြစ်ပါတယ်။
အံတဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9300 kHz 58885တို့ဖြင့်စနေနေ့ဝင်မှာ990 kHz 1595နဲ့ပြထုတ်ပြန်ကြပါလိမ့်ရှင
်ဒီကနေ့အင်္ဂါညဘက်တို့နေ့ကိုတိုင်းဆက်လက်ပြောပြနေပါတယ်ဒုက္ခသက်ဆိုင်ရာကုလသမဂ္ဂမှာမင်းကြီးဖိလစ်ပိုဂရန်ဒီဟာမြန်မာနိုင်ငံကိုရောက်ရောက်ချင်းတနင်္လာနေ့မှာပဲမောင်တော်မျိုးကိုသွားပါတယ်။မစ္စတာဂရန်ဒီနဲ့အဖွဲ့ဟာမောင်တော်ခင်ရဲ့ဥချိုရီမှုနဲ့တွေ့ဆုံပြီးအစိုးရနဲ့ UNDP UNHCR တို့အကြားလက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်လော MOU ကိုအကောင့်ထည့်ပေါ်ရေးနဲ့တတန်းတိုးမြင်ကိစ္စပြည်နယ်အစိုးရနဲ့ကုလသမဂ္ဂဖွဲ့စည်းပေးကြပေါင်းဆက်ညှိနှိုင်းရေးအစည်းအဝေးလုပ်ဖို့ကိစ္စနေရက်ဆုံးထွက်ပြေးသွားသူတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိစ္စ MVC ကပြားကိစ္စစတာတွေကိုဆွေးနွေးကြတယ်လို့အစိုးရကဒီနေ့ထုတ်ပြန်တဲ့ရခိုင်ပြည်နယ်ဆိုင်ရာနေ့စဉ်သတင်းအချင်းချုပ်ထဲမှာဖော်ပြထားပါတယ်မစ္စတာဂရန်ဒီဟာရခိုင်ပြည်နယ်မြေကြားစည်းစဉ်အတွင်းစစ်တွေမြို့ပေါ်ကနေရာတွေပြည်နယ်မြောက်ပိုင်းကမြို့တွေကိုသွားရောက်မယ်လို့ကုလသမဂ္ဂရဲ့တနင်္လာနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံ900ကြာစည်းစဉ်နောက်ပိုင်းရက်တွေမှာတော့နေပြည်တော်မှာအစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတွေနဲ့တွေ့ဆုံမှုဆင်ခြင်ထားတယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါတယ်။အခုခီးစဉ်ဟာဖိလစ်ပိုဂရန်ဒီရဲ့မြန်မာနိုင်ငံဒုတိယကြိမ်ခီးစဉ်ဖြစ်ပြီး2018ခုနှစ်ဇူလိုင်လကပထမအကြိမ်လာခဲ့ဥပါတယ်။အခုခီးစဉ်ကိုအစောပိုင်းကဒီနှစ်အစပိုင်းမှာဆင်ခြင်ခဲ့တာဖြစ်ပေမဲ့ရခိုင်ပြည်နယ်မှာတိုက်ခိုက်မှုတွေထပ်ဖြစ်လာတဲ့အတွက်အစိုးရဘက်ကရက်ရွှေ့ဆိုင်နေတာဖြစ်ပါတယ်။ဒီသတင်းနဲ့ဆက်ဆက်တဲ့သတင်းလောက်ကိုနောက်ပိုင်းမှာထုတ်လွှင့်မှုရှိပါတယ်ခင်ဗျာ
။ပြီးခဲ့တာတော့ကကျင်းပခဲ့တဲ့အင်ဒိုနီးရှားရွေးကောက်ပွဲရလဒ်တွေထွက်ပေါ်လာပြီးတော့လက်ရှိသမ္မတဂျိုကိုဝီဒိုဒိုကရွေးကောက်ပွဲမှာအနိုင်ရသွားပါတယ်။ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတတယ်လို့လည်းနိုင်ငံတကာလေးလာဆောင်ကြည့်သူတွေကပြောပါတယ်။ဝီဒိုဒိုကမဲအားလုံးရဲ့55ရာခိုင်နှုန်းထောက်ခံမဲနဲ့အနိုင်ရခဲ့ပြီးတော့ပြန်လည်ရွေးချယ်ခံရတဲ့အကြောင်းအင်ဒိုနီးရှားရွေးကောက်ပွဲကော်မရှင် KPU ကအင်္ဂါနေ့စောပိုင်းတုန်းကကြေညာလိုက်ပါတယ်။သူရှင်ပြိုင်ဘက်ဗိုလ်ချုပ်ကြီးဟောင်းပရာဘိုဝိုဆူဗီယန်တိုကမဲ 44.500 ခန်းလုံးရရှိခဲ့တာပါ။အင်ဒိုနီးရှားနိုင်ငံမှာသမ္မတရွေးကောက်ပွဲတွေကို2004ကနေ2014ထိလွတ်တော်ရွေးကောက်ပွဲတွေကျင်းပပြီး3လကြာမှကျင်းပလေးရှိတာပါ။ဒီနှစ်မှာပထမဆုံးအကြိမ်ဖြစ်ဧပြီလ21ရက်သမ္မတနေဒူးသမ္မတအပြင်လွတ်တော်ရွေးကောက်ပွဲတွေနဲ့ဒေသခံကောင်စီရွေးကောက်ပွဲတွေကိုတပြိုင်တည်းကျင်းပခဲ့ပါတယ်။အင်ဒိုနီးရှားမဲဆန္ဒရှင်193သန်းဟာမဲယုံပေါင်း 8,000 ကိုတောင်းရောက်မဲပေးခဲ့တာပါ။ဝီဒီယိုက22ပြည်နယ်ကမဲတွေကိုတင်ကြုံရယူခဲ့ပြီးတော့အစ္စလာမစ်သဘောထားတင်မာသူဗိုလ်ချုပ်ကြီးဟောင်းဆူဗီယန်တို့ကတော့73ပြည်နယ်ကမဲတွေရဲ့ 44.500 ခန်းလုံးရရှိခဲ့ပါတယ်။ရွေးကောက်ပွဲမှာမဲပေးရမှာစီကတ်နဲ့မကိုက်ညီတဲ့မဲပေးမှုပေါင်း13,000အနည်းဆုံးတွေ့ရှိရတယ်လို့ဆူဗီယန်တို့ထောက်ခံသူတွေကဒီလအစောပိုင်းတုန်းကပြောခဲ့ပေမဲ့နိုင်ငံတကာရွေးကောက်ပွဲဆောင်ကြည့်သူတွေကတော့ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတတယ်လို့ပြောဆိုနေပါတယ်။
အိန္ဒိယနိုင်ငံကတိကျခွတ်ထွက်ရေးဝါဒီတွေလို့ယူဆရတဲ့လက်နက်ကိုင်တွေရဲ့ဒီနေ့တက်ခဲမှုကြောင့်နိုင်ငံရှိမြောက်ပိုင်းအရူနာချောပရဒက်ပြည်နယ်ကပြည်နယ်လွတ်တော်အမတ်တူနဲ့တခြားလူ10ဦးထက်မနည်းတေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အများအားဖြင့်ရုံးဝန်ဆက်ကအခြေအနေတွေဖြစ်လျက်ရှိတဲ့အိန္ဒိယရွေးကောက်ပွဲတွေနဲ့အရူနာချောပရဒက်ပြည်နယ်လွတ်တော်ရွေးကောက်ပွဲတွေတနည်းမနည်းကပြီးဆုံးသွားပြီးတဲ့နောက်အခုလိုတက်ခဲခံရတာပါ။အရူနာချောပရဒက်ပြည်နယ်ဟာတရုတ်မြန်မာဘူတန်နိုင်ငံတွေနဲ့နယ်စပ်ချင်းထိနေတဲ့ပြည်နယ်ဖြစ်ပါတယ်။လွတ်တော်အမတ်ထီရောင်းအဘိုးနဲ့မိသားစုဝင်တို့စီးလာတဲ့ကားရန်ကိုပြည်နယ်တွင်းကထီရပ်ပြိုင်မှာလက်နက်ကင်တွေကပြစ်ခတ်တာကြောင့်တေဆုံးသွားကြတာလို့ရဲတပ်ဖွဲ့ကပြောပါတယ်။တေဆုံးသူ12ဦးရှိတယ်ဆိုတော့အိန္ဒိယပြည်ထရေးဝန်ကြီးခီရန်ရီဂျီဂျူးကအတည်ပြုပါတယ်။အဲဒီဒေသကိုတပ်ဖွဲ့ဝင်တွေအင်အားဖြည့်ပို့ပေးခဲ့တယ်လို့ထိတ်တန်းတာဝန်ရှိသူက AFP သတင်းဌာနကိုပြောပါတယ်။အရင်နှစ်တွေလိုပဲဒီနှစ်ရွေးကောက်ပွဲမှာလည်းရုံးဝန်ဆက်ကအကြံဖက်အခြေအနေတွေရှိခဲ့ပါတယ်။မေလာတရနေ့ကမဟာရက်စထရာပြည်နယ်အနောက်ပိုင်းမှာမော်ဝါရီတပုန်တွေကတိုက်ခိုက်တဲ့အတွက်အိန္ဒိယတပ်ဖွဲ့ဝင်15ယောက်နဲ့သူတို့ရဲ့ရင်ပေါင်းဖြစ်သူတေဆုံးသွားပါတယ်။ နိုင်ငံရှိသောဘက်ကအာဒန်ပြည်နယ်မြို့တော်ကူဝါဟာတီမှာလက်ပြပုံးနဲ့တိုက်ခိုက်တာကြောင့်လူ12ယောက်တဲ့မင်းနဲ့ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်
ဗင်နီဇွန်းလားလူလူအများစုဟာဒုက္ခတွေပဲဖြစ်နိုင်ငံတကာရဲ့အကာအကွယ်ပေးမှုကိုလိုအပ်နေတယ်လို့ဆိုပြီးတော့ဗင်နီဇွန်းလားကလည်းထွက်ပြေးလာသူတွေကိုလက်ခံကြဖို့ဒုက္ခတွေဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကနိုင်ငံတွေကိုတောင်းဆိုနေပါတယ်ဗင်နီဇွန်းလားကလည်းလူအများအများထွက်ပြေးရတဲ့နိုင်ငံရေးစီးပွားရေးလူခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာဆွေးရတဲ့ခြေအနေကိုဒီနေ့ဂျနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွက်မှာ UNHCR ပြောခွင့်ရ Liz Trosser ကထောက်ပြပြောဆိုသွားပါတယ်လူပေါင်း 3.9 တန်းလောက်ဗင်နီဇွဲလာကနေပြီးတော့ထွက်ပြေးသွားကြပြီဖြစ်ကြပြီးတော့အဲ့ဒီက 4,600 ဟာအဓိကအဖြစ်အင်းဒီချင်းနိုင်ငံတွေမှာခေလွန်ကွက်တရားဝင်လျှောက်ထားကြတယ်လို့ပြောခွင့်ရတာဆိုပါတယ်တူးချင်းကိုစမ်းစစ်ဖို့ခက်ခဲတာကြောင့်ခေလွန်ကွက်လျှောက်ထားတဲ့ဗင်နီဇွဲလာနိုင်ငံသားတွေကိုအုပ်စုလိုက်စမ်းစစ်ပြီးတော့ဒုက္ခတွေအဖြစ်အသိမှတ်ပြုပေးကြဖို့တရားရုံးနိုင်ငံတွေကို UNHCR ကအဆိုပြုထားပါသူတို့ရဲ့တရားဝင်နေထိုင်ခွင့်အခြေအနေမြို့တွင်ဖြစ်စေလက်ရှိချိန်မှာဗင်နီဇွဲလာနိုင်ငံသားတွေကိုသူတို့နိုင်ငံစီကိုအတင်းကျပ်ပြန်မပို့သင့်ဘူးလို့လည်း UNHCR ကပြောပါတယ
်ရုရှားနိုင်ငံဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ထိုက်တန်တယ်လို့ပြောထားတဲ့အဖွဲ့ပေးစာတစ်စောင်ကိုထင်ရှားတဲ့သတင်းစာတစ်စောင်ဖြစ်တဲ့ Common Sense သတင်းစာတိုက်ကဒေနောက်180ကျော်လက်မှတ်ရေးထိုးပြီးစာဖတ်သူတွေစီကိုပေးပို့လိုက်ပါတယ် Common Sense သတင်းစာအတွက်နိုင်ငံရေးသတင်းတွေကိုရေးသားတင်ပြတဲ့သတင်းတော့တရားစင်နီးပါအလုတ်ကနေထွက်သွားပြီးတဲ့နောက်အခုလိုအဖွဲ့ပေးစာပေးပို့တာပါရုရှားထက်လွတ်တော်မှာခေါင်းဆောင်အပြောင်းအလဲဖြစ်လာနိုင်ခြင်းအကြောင်းသတင်းဆောင်မှရေးသားတဲ့အတွက်အလုထုတ်ခံလိုက်ရတဲ့လူဖို့ကိုင်းမဲ့သတင်းတော်နှစ်ယောက်နဲ့အထူးတကွာရက်တည်တယ်ဆိုတာကိုပြတဲ့အနေနဲ့တခြားသတင်းတော်တွေအလုထွက်ကြတာလို့သတင်းတော်တွေကပြောပါတယ်။သတင်းတော်နှစ်ယောက်ရေးတဲ့သတင်းဆောင်မှထဲမှာရုရှားအစိုးရရဲ့ခိုင်မာမာမိတ်တူးဖြစ်သူရုရှားအထက်လွတ်တော်ဥက္ကဋ္ဌဗလန်တီနာမဗီယန်ကိုယာရုကနှုတ်ထွက်ဖွယ်ရှိတယ်လို့ပါလာပြီးတဲ့နောက်အစုရှယ်ယာရှင်တွေကပြောတဲ့အတွက်သတင်းတော်နှစ်ယောက်ကိုထုတ်ပြလိုက်တာပါ။မေလ21ရက်ဒီနေ့ရက်စွဲနဲ့သတင်းတော်တွေလက်မှတ်ရေးထိုးပြီးစာဖတ်သူတွေစီပို့တဲ့အဖွဲ့ပေးစာထဲမှာအစုရှယ်ယာရှင်တွေဟာရေရိုနိုင်ငံကြီးအမြတ်အတွက်ရုရှားနိုင်ငံရဲ့အကောင်းဆုံးသတင်းဌာနတွေကိုဖျက်ဆီးပစ်ကြတယ်လို့ရေးထားပါတယ်။စပိန်တို့တော်စီရုပ်ကိုပထမဆုံးပြန်ပြီးကျင်းပတာမှာကတလူးနီးယားဒေသကဖမ်းဆီးခံရရတဲ့လွတ်တော်အမတ်9ဦးလည်းရဲတပ်ဖွဲ့အဆောင်ရှောင်နဲ့လွတ်တော်အစည်းအဝေးတက်ခွင့်ရပါတယ်။2019ခုနှစ်ကကတလူးနီးယားဒေသခွဲထွက်ရေးကြိုးပမ်းမှုမှာပါဝင်ခဲ့ကြတာကြောင့်တရားစွဲခံနေရတဲ့ခွဲထွက်ရေးဝါဒီ4ဦးဟာပြီးခဲ့တဲ့လကစပိန်အောက်လွတ်တော်အမတ်တွေအဖြစ်ရွေးကောက်ခံခဲ့ရပြီးတဦးကတော့အထက်လွတ်တော်အမတ်အဖြစ်ရွေးကောက်ခံထားရတာပါခင်ဗျာ။
ဒီကနေ့မြပတ်ထိတ်တန့်ရသတင်းတွေကိုကိုကျွကျော်သိန်းနဲ့မအီတန်စင်တို့ကပြောပြသွားတာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet seminar burmese.voanews.com နဲ့ facebook seminar voa burmese news မှာလည်းထုတ်လွှင့်ချိန်နဲ့အချိန်နဲ့တပြိုင်တည်းတရက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်မြန်မာနိုင်ငံကို9ရက်ကြာရောက်ရှိနေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်နီဟာဒီကနေ့ရခိုင်ပြည်နယ်မြောက်ပိုင်းကိုရောက်ရှိနေပြီးဒေသဆိုင်ရာတာဝန်ရှိသူတွေစစ်ဆောင်ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒုက္ခသည်တွေတွေ့ကြုံနေရတဲ့အခက်အခဲတွေနဲ့မောင်တော်ကူတီတောင်ဒေသတွင်လှုပ်ဆောင်နေတဲ့ဖွံ့ဖြိုးရေးလုပ်ငန်းရှင်တွေနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့ကိုရိုင်းတွေ့ဆုံသူတွေကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းထောက်မမေခါကဆက်သွယ်မေးမြန်းတင်ပြထားပါတယ်။
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စတာဖီလီပိုဂရန်ဒီဟာမေလ20ရက်နေ့ကရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိလာခဲ့တာဖြစ်ပြီးဒီကနေ့မှာတော့မောင်နှောမြို့နယ်မှာရှိနေတဲ့ဖောက်ဝချောင်းကျေးရွာ၊ပန်းတော်ပြင်မွတ်စလင်ကျေးရွာ၊ရွာမမွတ်စလင်ကျေးရွာတွေကိုတက်ရောက်ခဲ့တယ်လို့မကြသေးခင်ကဖြစ်ပွားခဲ့တဲ့စစ်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်အယောက်900ကျော်ခိုးလုံနေရတဲ့ဘူးသီးတောင်ကရအောင်မြေဖုန်ကြီးကျောင်းကိုလည်းတက်ရောက်ခဲ့ပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စတာဖီလီပိုဂရန်ဒီနဲ့တွေ့ဆုံချိန်မှာဒုက္ခသည်တွေရဲ့အခက်အခဲကိုတင်ပြခဲ့တယ်လို့ဒုက္ခသည်တွေကိုကူညီဆောင်ရှောက်ပေးနေတဲ့ဘူတိတော်ရောင်အမည်ကျောင်းတိုက်ဆရာတော်ဦးအိမ်ဒရာဝန္တာကမိန့်ပါတယ
်သူကတော့ဦးဇင်းတော်တင်ပြတဲ့ဦးဇင်းတော်တင်ပြတယ်ဆိုတာဒီဟိုဟာဒုက္ခသည်တွေတင်ပြတဲ့ဟာတွေကိုတချို့တော့လောက်တော့ဒီအချိုရနာတိုင်တန်းရှင်းတော့ပြီးတော့ဟိုဟာဖြည့်ရှင်းပေးဟိုဟာပေးဖို့ရှိတယ်နောက်ကအဲဟိုကဘာဥပဒေမှာလူကြီးတွေကိုလည်းပြည်တတ်ကြည့်တဲ့လူကြီးတွေကိုလည်းသင်ကြမယ်အဲလိုတော့ပြောသွားတယ်။ဦးဇင်းတို့ဖက်ကတော့ဒီဟွာရွာသားတွေကရွာကိုကိုရဲရွာကိုပြင်ကျင်တယ်။အပြီးလို့ရှိရင်ရဲရွာဒီမှာကျန်ခဲ့တဲ့ဘုံသီးဘုံသွင်းတွေပေါ့ဟွာမြောက်ကြီးဆန်းတွေအဟာတွေကိုရွာသေးကနေတာဝန်ရှိသူတွေဖိရှားပေးစီကျင်တယ်ဆိုတော့တောင်းဆိုခဲ့တာတွေလည်းရှိတယ်။နောက်တစ်ခုကအဲကျေးရွာတွေကိုဘယ်လိုခေါ်မလဲကေစီတွေတော့ပေးကြတယ်ထောက်ပံ့ရေးတွေတော့ပေးကြတယ်ဘာလို့မဆိုဒီလိုဟာ CS ကိုခွင့်ရှိတယ်ကပေါ့အဲသူတို့တွေကိုလေလွတ်လွတ်လပ်လပ်အာတော့စီကျင်တယ်အဲ့လိုတောင်းဆိုမှုတွေတော့ရှိတယ်ဆွေးနွေးပြပြီးတော့ရှိတယ
်လက်တော်စစ်ဘေးရှောင်ဒုက္ခသည်တွေမှာမိုးကာလာရောက်တော့မှဖြစ်လို့နေရေးထိုင်ရေးနဲ့ကျန်းမာရေးဆောင်ရှောက်မှုတွေအရေးတကြီးလိုအပ်နေတယ်လို့ဆရာတော်ကမိန့်ပါတယ်လုံခြုံရေးအရာတွာလာရအစဉ်ပြေတဲ့နေရာတွေစီကိုဒ ဒုက္ခသည်များဆိုင်ရာမဟာမင်းကြီးလွတ်လပ်စွာသွားလာနိုင်ဖို့စီစဉ်ဆောင်ရွက်ပေးနေသလိုနိုင်ငံတကာအဖွဲ့တွေနဲ့ဒေတာဖွံ့ဖြိုးရေးတွေဆက်လက်လှုပ်ဆောင်သွားမယ်လို့ဆိုလာသူကတော့မောင်နှောခရိုင်အုပ်ချုပ်ရေးမှုဦးစိုးအောင်ပါဒီကိစ္စကကုလသမဂ္ဂအဖွဲ့တွေနဲ့အစိုးရကြားနားလည်မှုစာချုပ်လာရေးထိုးထားတဲ့ဒေတာဖွံ့ဖြိုးရေးဆိုင်ရာ project တွေနဲ့ပတ်သက်လို့လာရောက်လေ့လာဆွေးနွေးတာဖြစ်တယ်လို့ဦးစိုးအောင်ကဆိုပါတယ
်ကျွန်တော်လည်းတော့မနေ့ကတွေ့တယ်ကမနေ့ကတွေ့ပြီးတော့သူတို့ဒီလုပ်နေတဲ့ project လေးတွေသူတို့ကိုယ်ကြီးသူတို့လုပ်ပိုင်နေတဲ့ဟာလေးတွေအခွင့်ပြုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဟောတို့လည်းအများဆုံးပြီးအောင်ဆောင်ရွက်မယ်ဘာသာပါပဲကျွန်တော်တို့သိနေရှိတော့အကျိုးအားဖွံ့ဖြိုးထိုးတက်ဖို့ပဲချိန်ပါတယ်မလိုအပ်တဲ့ရေလွင်ရေတွင်းရေလွင်းရေတန်လှူတာပေါ့နောင်မြောင်းရေမြောင်းနေဟိုရေတောင်ကြီးရေဆီတို့ကြောင်းနေပြောပါပြင်းရေကြောင်းနေရေမြောင်းနေလုတ်ပေးတာတို့နောက်ကျွန်တော်ဆက်တင်ကြောင်းနေလုတ်ပေးတာတို့ပေါ့အဲ့လိုမျိုးဟုတ်သခင်လုံးမှာလိုအပ်တဲ့နေရာတွေမှာလိုက
်မစ္စတာဖီလီပိုဂရန်ဒီဦးဆောင်တဲ့အဖွဲ့ဟာပြီးခဲ့တဲ့2019ခုနှစ်ဇွန်လကမြန်မာနိုင်ငံကိုပထမဆုံးအချိန်ရောက်ခဲ့တာဖြစ်ပြီးအခုခီးစဉ်ကတော့သူ့ရဲ့ဒုတိယမြောက်ခီးစဉ်ဖြစ်ပါတယ်အခုခီးစဉ်အတွင်းမှာမြန်မာအစိုးရကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP UNHCR တို့လက်မှတ်ရေးထိုးထားတဲ့နားလည်မှုစာကြုံလာနဲ့အညီအကောင့်ထယ်ဖို့မှုလုပ်ငန်းတွေနားလည်မှုစာကြုံလာတက်တန်းတိုးရေးကိစ္စပြည်내အစိုးရနဲ့ကုလသမဂ္ဂအဖွဲ့တွေကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စတွေနေရဆုံးခါသူတွေပြန်လည်လက်ခံရေးကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
မမေခသတင်းပေးပို့သွားတာပါရှင်အခုတစ်ဆက်တည်းဖာမင်းကြီးရဲ့ခီးစဉ်အကြောင်းကိုပဲဆက်ပါအောင်မယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရနီရဲ့ခီးစဉ်ကနေရပြန်ရေးအစီအစဉ်တွေအတွက်တွန်းအားပေးနိုင်ဖို့ရိုဟင်ဂျာဒုက္ခသည်တွေကမျှော်လင့်နေကြပါတယ်မဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းရိုဟင်ဂျာမွတ်စလင်တချို့နဲ့တွေ့ဆုံရမှာတော့အခြေခံအခွင့်အရေးတွေရရှိဖို့လိုအပ်နေကြောင်းပြောဆိုခဲ့တယ်လို့လည်းဆိုပါတယ်အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မဆူမွန်ကပြောပြထားပါတယ
်ဟုတ်ပါတယ်ပြည်ပခါနေကြောင်းရခိုင်ပြည်နယ်ကနေထွက်ပြေးသွားရသူတွေရောကျန်နေသေးတဲ့မွတ်စလင်တွေပါတနည်းကြော်ကြာလာတဲ့အချိန်အထိအခြေအနေတွေမတိုးတက်သေးတဲ့အပေါ်အားမရတဲ့သဘောထားတွေကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်အတွင်းမှာပြောဆိုနေကြတာပါမဟာမင်းကြီးရဲ့မောင်တော်မြို့ခီးစဉ်အတွင်းမှာဒုက္ခသည်တွေနဲ့တွေ့ဆုံရမှာလဲအလားတူအခက်အခဲတွေကိုတင်ပြခဲ့ကြတယ်လို့မောင်တော်မြို့နယ်မြို့သားကြီးကျေးရွာသားမွတ်စလင်တဦးဖြစ်တဲ့ဦးလာထုံးကပြောပါတယ
်သူကဟိုပန်တော့ပြင်သွားလဲနေ့နေ့7နာရီကျော်ပေါ့ပန်တော့ပြင်သွားပြီးတော့အမှလူလူကျွန်တော်လူလူနဲ့သွားတွေ့တယ်သွားတွေ့တယ်ဆိုပေမဲ့ဒီအစိုးရလူတွေကလည်းသူနဲ့အတူပါလေဆိုတော့ကျွန်တော်တို့လူတွေကတော့တိတ်ပြီးတော့လွတ်လွတ်လပ်လပ်သူနဲ့စကားမပြောနိုင်သေးဘူးနည်းနည်းအချင်းချင်းပြီးတော့ပြေရတယ်အဓိကအပြင်အချင်းချင်းလာသွားရေးလာရေးကအစားတုပ်တူတူလေအဲ့ဒါကြီးသူကအဓိကမိသွားတယ်လို့ပြောတယ်ကျွန်တော်တို့လူတွေနဲ့သူတို့နဲ့ဓာတ်ရိုက်ချိနိုင်အောင်စီစဉ်ကြည့်တင်တယ်နေရာကူကူမှာအခုကအစိုးရလူတွေကဓာတ်ရိုက်ပါတော့ဘယ်သူမှကိုခံစားနေရတဲ့ဟာတွေကိုခံစားနေရတဲ့ဟာတွေကအတူတူချင်းကျွန်တော်တို့ကိုအစိုးရကနေဒီလိုဥပဒေအရရောဥပဒေအပြင်ဘက်ကရောသူတို့ကဒီလိုနေဆင်းနေကြတယ်ကျွန်တော်အေးအဖန်ဒီပဲပြောရတယ်ဆိုတော့ကျွန်တော်အစိုးရရှိမှကျွန်တော်တို့ဒီလိုပြိနေနေတဲ့လူတွေရှိမှကျွန်တော်တို့ဒီလိုပြိနေနေပါလေဆိုပြီးတော့ဒီကူမဒီမှာမဖြောရည်ဘူ
းရခိုင်ပြည်နယ်အတွင်းကဘွစလီတွေအနေနဲ့လွတ်လပ်စွာသွားလာခွေတဲ့အခြေခံလူခွေရေးဒိုင်ကသာခွေရေးတွေရရှိဖို့အပါအဝင်အခြေခံအခွေရေးတွေရရှိဖို့လိုအပ်ချက်တွေရှိသေးတယ်လို့လည်းဦးလာထွန်းကပြောပါတယ်
ဘာလို့လုပ်ပြီးရင်ကျွန်တော်တို့အတွက်အဆင်ပြေတယ်လဲကျွန်တော်တို့ရဲ့တူတေရောင်းမှကျွန်တော်ဘာလို့ကိုယ်ရင်နိုင်လဲဆိုတော့သူကမိတယ်အခက်ခဲကတော့အများကြီးရှိတယ်ကျွန်တော်မှအသွလာရဲအလွတ်ခိုင်းပြီးလုပ်ပိုင်တွင်ရင်ဒါရီလုပ်ပိုင်တွင်ရဖို့ကကျွန်တော်မှအရင်ဆုံးနိုင်ငံသားအဖြစ်အကြံဉာဏ်ဖြည့်ခံရဖို့လူတွေကျွန်တော်မှအဲ့ဒါကြီးအကြီးကပြောတော့တယ်သူတော့ဒီလေကျွန်တော်တို့မှဒီနိုင်ငံသားကျေသနာကိုအစိုးရအနေနဲ့မနဲ့ကန်ကန်ပြည်ရှင်းပြည်နယ်ဆိုလို့ရှိရင်ခြံတဲ့အပိုင်းတွေကအလူလူအစီပြေလာမယ်
ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင့်ထွက်ပြေးခဲ့ကြရပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဆက်ချာမှာဂျားခန့်တဲပြည်မှာခိုလုံနေကြရတဲ့ထောင်ထဲချီတဲ့ရိုဟင်ဂျာတွေဟာလည်းတတိကျော်ကြာလာတဲ့အထိတိုးတက်မှုမရှိတဲ့အခြေအနေတွေကိုကုလသမဂ္ဂအနေနဲ့ဖြေရှင်းပေးဖို့လိုအပ်ကြောင်းရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဦးဒီလ်မိုဟာမက်ကပြောပါတယ
်ပါရလာကက်ပရှိပါတယ်ကျွန်တော်လောလောဆယ်နေရတိုင်းဆိုင်တော့ကရောကက်ကဘာကျွန်တော်ယွာကျွန်တော်ကူယွာကူ
အမြန်ဆုံးပြန်ပြီးကိုယ့်အခွင့်အရေးကိုရပြီးမှအမြန်ဆုံးပြင်ဆင်ရှင်ပါတယ်။တထောက်ဆက်ခုအဂုလာရောကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကေးစခန်းတွေကိုစီးနေတိုက်ခိုက်ခဲ့တဲ့အေအာစီရိုဟင်ဂျာအစိုးရအဖွဲ့ကိုမြန်မာလူကြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းတဲ့စစ်ဆေးရေးတွေနောက်ဆက်တွဲဖြစ်တဲ့တိုင်းနယ်ချီတဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိ ပြည်ထောင်စုကျွန်းတော်ရဲ့ပြည်ထောင်စုကျွန်းတော်ရဲ့ပြည်ထောင်စုကျွန်းတော်ရဲ့ပြည်ထောင်စုကျွန်းတော်ရဲ့ပြည်ထောင်စုကျွန်းတော်ရဲ့ပြည်ထောင်စုကျွန်းတော်ရဲ့ပြည်ထောင်စုကျွန်းတော်ရဲ့ပြည်ထောင်စုကျွန်းတော်ရဲ့ပြည်ထောင်စုကျွန်းတော်ရဲ့ပြည်ထောင်စုကျွန်းတော်ရဲ့ပြည်ထောင်စုကျွန်းတော်ရဲ့ပြည်ထောင်စုကျွန်းတော်ရဲ့ပြည်ထောင်စုကျွန်းတော်ရဲ့ပြည်ထောင်စုကျွန်းတော်ရဲ့ ပြည်သူတွေကိုရဘာအစိုးရနဲ့ကုလသမဂ္ဂတို့ကြားလက်ပဲရေးထိုးထားတဲ့ဓာတ်လည်းပူစာချုပ်လာကိုအကောင့်ထဲပေါ်ရေးတက်တဲတွုံးပြေးကိစ္စရခိုင်ပြည်တဲ့အစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတို့ကြားပေါက်ဆက်ကြီးတိုင်းရဲ့အစီအွေလုပ်ဖို့ကိစ္စဒေသစွာထွက်ပြေးသွားသူတွေပြန်လည်လက်ခံရေးလုပ်ငန်းကိစ္စအန်ဗီစီကပ္ပကိစ္စစတာတွေကိုဆွေးနွေးခဲ့ကြောင်းလည်းတကယ်ကြ아요ဦးကြီးထာတာက
င်ချက်တွေအကြောင်းမှတ်စုမုံကမေးမြန်းတင်ပြတော်တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်မြန်မာနိုင်ငံမှာအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးအတွက်ရေရှည်မဟာဗျူဟာစီမံကိန်းတွေချမှတ်ထားပေမဲ့လို့တကယ်တမ်းလက်တွေ့အကောင့်ထဲပေါ်ဆောင်ရွက်မှုအားနည်းသလိုရှင်းလင်းတိကျတဲ့တာဝန်ယူဆောင်ရွက်မှုတွေလမ်းညွှန်ချမှတ်ထားတာမရှိဘူးလို့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကဝေဖန်လိုက်ပါတယ်။အစိုးရကချမှတ်လှုပ်ဆောင်နေတဲ့အမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားအဆင့်ဆယ်နှစ်တာမဟာဗျူဟာစီမံကိန်းကို WLB ကလေ့လာသုံးသပ်ပြီးတော့ဒီကနေ့စာရမ်းတစ်စောင်ထုတ်ပြန်လိုက်တာပါဒီသုံးသပ်ချက်စာရမ်းမိတ်ဆက်ပွဲကိုကိုရိုင်းတော်ရောက်တည်ညွှန်ထားတဲ့ကိုကောင်းဆန်ဟင်းကအပြည့်အစုံတင်ပြထားပါတယ
်အစိုးရရဲ့နှစ်ချီစီမံကိန်းနဲ့လှုပ်ဆောင်နေတဲ့ NESBOL လို့ခေါ်တဲ့အမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးဆိုင်ရာမဟာဗျူဟာစီမံကိန်းမှာအခုဆိုရင်6နှစ်ထဲကိုရောက်လာပါပြီပြီးခဲ့တဲ့နှစ်တွေအတွင်းစီမံကိန်းရဲ့လုံဆောင်ချက်တွေထိရောက်မှုမရှိဘူးလို့ဒီစီမံကိန်းနဲ့ပတ်သက်လို့လေးလာဆက်စစ်သုံးသပ်ထားတဲ့ WLB အမျိုးသမီးအဖွဲ့ချုပ်ဦးမနိုင်ငယ်ကပြောပါတယ်စီမံကိန်းပါအချက်လက်တွေဟာကြီးမားချက်ကြီးမားပေမဲ့လက်တွေ့အကောင့်တွေဖုံမှုကတော့အားရနေတဲ့အကြောင်း WLB အဖွဲ့အထွေထွေအတွင်းရေးမှူးနော်ဆဲဆဲကအခုလိုပြောပါတယ်
မဟာရှိဖွဲ့စည်းပုံမှာမြို့သမီးကိုခွဲခြားဆက်ဆံတဲ့အပိုင်းကြမ်းမှန်တမ်းတူရေးမညီမျှတဲ့အပိုင်းတွေအများကြီးရှိတယ်။ဆိုတော့သူက2000ရှိဖွဲ့စည်းကိုတော့ပြီးတော့အခြေခံလိုက်တဲ့ခါမှာဟိုဘောဒီတကယ်ပြဿနာဖြစ်တဲ့ဟာကိုကျွန်တော်တို့ထောက်ပြရတဲ့တစ်ချက်။နောက်တစ်ချက်ကျတော့ဒီမဟာဗျူဟာစီမံကိန်းကဒီ10နှစ်တာလို့ပြောပေမဲ့ဘယ်သူကအထူးသဖြင့်တာဝန်ယူတာဝန်ခံမှုအပိုင်းပေါ့နော်။ဘယ်လိုတာဝန်ခွဲဝေမှုတွေဘယ်လိုတာဝန်ယူမှုဘာမှရှိရှိလေးလေးရေးသားဖော်ပြတာတွေလည်းမရှိသလိုအကောင့်ထဲပေါ်ဆောင်ရွက်တဲ့ခါမှာလည်းအများကြီးလူတွေအများကြီးမသိတာတွေလည်းရှိတာပေါ့နော်အထူးသဖြင့်ကျမတို့တကယ်အမျိုးသမီးအရေးကိုလုပ်နေတဲ့အမျိုးသမီးအခွင့်အရေးတော်မှာတချို့ကမသိနေရတဲ့ဟာတွေဖြစ်တယ်ပေါ့နော
်အခုစီမံကိန်းဟာအမျိုးသမီးတွေရဲ့လူမျိုးဘဝပုံမတိုးတက်ကောင်းမွန်လာအောင်လက်တွေ့မှာဆောင်ရွက်ပေးနိုင်ခြင်းမရှိဘဲအားနည်းချက်တွေပြည့်နေတဲ့စီမံကိန်းဖြစ်တယ်လို့သုံးသက်ချက်စာရဲမှာဝေဖန်ထားပါတယ်မြန်မာနိုင်ငံမှာစေစုနဲ့ချီဖြစ်ပွားနေတဲ့ဒီရင်းစစ်တမတော်ရဲ့အာဏာလွှမ်းမိုးမှုခေတ်နဲ့အညီလက်ရောညီတွေ့မှုမရှိတဲ့ဥပဒေတွေနဲ့ကျမတန်းလူရေးပေါ်ဆောင်မှုကိုနှောက်ရဟန်တားနေတဲ့အတားအဆီးတွေကိုထိထိမိမိကိုင်းတွေဆောင်ရွက်နိုင်ခြင်းမရှိဘူးလို့လည်းဒီစာထဲမှာသုံးသပ်ရေးသားထားပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးအတွက်ရေရှည်မဟာဗျူဟာစီမံကိန်း NESBOL ကိုအစိုးရရဲ့တရားဝင်ချင်းနဲ့2013ကနေ2023ခုနှစ်အထိရေးဆွဲထားတာပါ။စီမံကိန်းရေးဆွဲခြင်းကအမျိုးသမီးအဖွဲ့တွေရဲ့အကြံပြုချက်တွေထဲတွင်းတာမျိုးမရှိခဲ့ဘူးလို့တန်တောင်ကြီးအမျိုးသမီးအဖွဲ့ရဲ့ဒါရိုက်တာနော်မမာချိုကအခုလိုပြောပါတယ်
။အဲ့တော့ကျမတို့ဘယ်အပိုင်းနဲ့ထဲလို့ရတယ်ဘယ်ပိုင်းတွေတော့ထက်တင်နေဆိုတာအစိုးရကိုကျမတို့ဟိုအားလုံးမျိုးသမီးဖွဲ့တွေစုစည်းပြီးဆွေးနွေးပြီးတော့တင်သွင်းထားတဲ့စာတမ်းတွေနဲ့ပါတာပေါ့နော်တချို့ဟာတွေဆိုလို့ရှိရင်အကြံပြုထားတဲ့တချို့အဖွဲ့အစည်းတွေကအကြံပြုထားတဲ့အရာတွေမပါတချို့ဟာဆိုကျမတို့အကြံပြုထားတဲ့ဟာတွေလည်းမပါခဲ့ဘူးပေါ့နော်အလိုမျိုးတော့ရှိခဲ့ပ
ါမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားအဆင့်မဟာဗျူဟာစီမံကိန်းသုံးသပ်ချက်စာတမ်းကိုတော့ WLB အဖွဲ့နဲ့အတူ American ပြည်အောင်စု Fordham တက္ကသိုလ်နိုင်ငံတကာဥပဒေနဲ့တရားမျှတရေးဆိုင်ရာဒီနာစင်တာတို့ပူပေါင်းပြီး2018ခုနှစ်မှာစတင်လုပ်ဆောင်ခဲ့တာဖြစ်ပြီးဒီကနေ့မေလ21ရက်နေ့မှာဒီသုံးသက်ချက်စာတမ်းကိုထုတ်ပြန်လိုက်တာပါဒီကနေ့စာတမ်းဖတ်ပွဲကတော့ရန်ကုန်မြို့ Green Hay Hotel မှာကျင်းပပြုလုပ်ခဲ့တာဖြစ်ပြီးအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ဖို့ဆွေးနွေးပွဲစကားဝိုင်းတွေလည်းကျင်းပခဲ့ပါတယ်ခင်ဗျာ
ကိုကောင်းစွာဟင်တင်ပြသွားတာပါရှင်ပြီးဦးမြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့မြန်မာနိုင်ငံမှာအဂတိလိုက်စားမှုကြဆင်းလာခြင်းမရှိတဲ့အကြောင်းနဲ့ဆိုင်တဲ့သတင်းဖက်ဆက်ရအောင်ပါမြန်မာအစိုးရလုပ်ငန်းဌာနတွေအတွင်းအဂတိလိုက်စားမှုတွေကြဆင်းမသွားရတဲ့အကြောင်းရင်းဟာဌာနဆိုင်ရာတာဝန်ရှိသူအရာရှိတွေကိုယ်တိုင်ကလက်စားမှုတွေမှာပါဝင်ပ ည်းအစီရင်ခံစာကိုတင်သွင်းချိန်မှာအဲ့ဒီလိုပြောသွားခဲ့တာပါဌာနတွင်စောင့်ကြည့်အပြစ်ပေးမှုတွေတင်းတင်းကြပ်ကြပ်ဆောင်ရွက်နိုင်မှသာလေလက်ရှိဖြစ်နေတဲ့အစိုးရဌာနတွေအတွင်းကအချင်းပြတ်ခြားစာမှုတွေကိုတိုက်ဖြတ်နိုင်မှဖြစ်တယ်လို့လည်းဦးအောင်ကြီးကပြောပါတယ်ကိုစောထက်ကအပြည့်ဆုံးတင်ပြပေးပါမရှင်
ဝန်ကြီးဌာနယူတွင်မှဖြစ်နေတဲ့အသေးစားလက်ပိလက်ယူမှုတွေကိုဖြေရှင်းနိုင်ဖို့ဌာနတွင်းစောင့်ကြည့်ရေးအဖွဲ့ CPU တွေကိုဖွဲ့ပေးထားပေမဲ့လို့အဲ့ဒီအဖွဲ့တွေရဲ့တရားလွတ်လပ်မှုအပေါ်မေးခွန်းထုတ်နေရရှိသလိုထိရောက်မှုမရှိဘူးဆိုရဲဝေဖန်တာတွေထွက်နေရပါ။အာဒီလက်ဆောင်မှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကတော့ပြီးခဲ့တဲ့2018ခုနှစ်အတွင်းမှာဝန်ကြီးဌာနယူတွင်ကအာဒီလက်ဆောင်မှုတွေရောကြသွားခြင်းမရှိသလိုဒီလိုဖြစ်ရတာဟာဦးစီးဌာနအကြီးအကဲတွေကိုယ်တိုင်ပါဝင်ပတ်သက်နေရကြောင်းဖြစ်တယ်လို့ဆိုပါတယ်။
မြန်မာနိုင်ငံမှာအသေးစားအဂရိလိုက်စားမှုများမကျဆင်းရခြင်းအဓိကအကြောင်းရင်းတစ်ခုကရုံးဌာနများမှာအယိုးဆွဲနေတဲ့ဌာနတွင်အဂရိလိုက်စားမှုများကြောင့်ဖြစ်ရတယ်ဆိုတာသိတာထင်ရှားပါတယ်ကော်မရှင်ရဲ့စစ်ဆေးတွေ့ရှိချက်များမှာလည်းပဲအောက်ကနေပြီးတော့အထက်ကိုပံ့ပိုးပေးမှုများတွေတွေ့ရှိနေရသလိုအောက်ခြေကအကျင့်ဖောက်ပြန်မှုကိုကျူးလွန်တဲ့အခါမှာထက်ကလာစစ်ဆေးတဲ့အရာရှိရှိများကိုယ်တိုင်ကဖြစ်ရမှန်ကိုပေါ်ထုတ်စစ်စစ်အရေးယူရမယ့်အစားကျူးလွန်သောအပြစ်များကိုဖုံးဖိပြုပြင်ပေးခဲ့ပြီးတော့မှပို့ရော့အောင်ပြုလုပ်ပေးမှုများကိုလည်းကော်မရှင်အနေနဲ့အရေးယူဖို့လုပ်နေတာတွေရှိပါတယ်
2018ခုနှစ်အတွင်းမှာကော်မရှင်ကိုတိုင်ကြားလာတဲ့အဂတိလိုက်စားမှုဖြစ်ရပေါင်း1000ကျော်ရှိပေမဲ့46မှုကိုပဲကံရွယ်နိုင်ခဲ့ရဖြစ်တယ်လို့ဦးအောင်ကြည်ကပြောပါတယ်။အစိုးရဌာနတွေအတွင်းကအဂတိလိုက်စားမှုတွေကိုကာဝယ်တားဆီးဖို့မှာကော်မရှင်အနေနဲ့လုံခြုံရေးအများကြီးမရှိရကြောင်းလက်ရှိတာဝန်ထမ်းဆောင်နေတဲ့လုပ်ငန်းဌာနအကြီးအကဲတွေဦးစီးအရာရှိတွေကိုယ်တိုင်ကတင်းတင်းကြပ်ကြပ်ဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့လည်းဦးအောင်ကြည်ကပြောပါတယ်။ကော်မရှင်အနေနဲ့ကတော့အာဂတိလိုက်စားမှုတိုက်ဖြတ်နိုင်အောင်အချိန်မြင့်လုံဆောင်သွားမယ်လို့လည်းကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကပြောပါတယ်။လက်ရှိအစိုးရဝန်ကြီးဌာနတွေမှာအာဂတိလိုက်စားမှုနဲ့အသားကျနေတဲ့တာဝန်ခံတွေအများရှိရအများပြားရှိနေကြအောင်ဌာနအတွင်းစောင့်ကြည့်ထိကျမှုတွေမထိရောက်သလိုအပြစ်ပေးအရေးယူမှုတွေမလုံနိုင်တဲ့အတွက်လည်းအာဂတိလိုက်စားမှုတွေကြာဆက်မသွားဘဲဖြစ်နေရလို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးရဲထွက်က VOA ကိုပြောပါတယ်
။ဌာနတွင်းမှာစောင့်ကြည့်ခိုင်းရင်တိကပေါင်းစားတာမျိုးလည်းဖြစ်နိုင်တယ်သဘောကဆောင်ကြည့်တဲ့အဖွဲ့နဲ့အကုန်လုံးကနောက်ပြီးတော့နှစ်ကတော့ကျွေးကွဲသွားနေတယ်တဘောကဆောင်ကြည့်တဲ့လူတွေအဖွဲ့တွေကဌာနရင်းထောက်လိုင်း guest up လို့ဖြစ်ပြီးတော့တယောက်တယောက်သူ့မယုံကိုမယုံဆိုဖြစ်သွားပြီးတော့ဆိုးကျိုးတွေရှိနေတယ်အဲ့ဒီတိုင်ဆောင်မှုမလုပ်အောင်ပညာပေးယူနေရင်မရဘူးလေဟို stick and carrot ပေါ့အဲ့လိုတော့လုပ်ဖို့လူတော့ပေါ့ခီးရတဲ့ပြစ်ဒဏ်တွေလည်းလုပ်ဖို့လူတယ
်အာဂတိလိုက်စားမှုကဆဲအာနာရှင်စနစ်နဲ့အတူဆိုးရွားလာတာဖြစ်တဲ့အတွက်ဌာနဆိုင်ရာတွေမှာစစ်မှုရာဟောင်းတွေပေါင်းဝင်ပတ်သက်နေရကလည်းအာဂတိလိုက်စားမှုကိုဟန်တားနေကြောင်းလွတ်လပ်သောရှင်းနေများအပြင်ထွေထွေအတွင်းရင်မှုဦးသိန်းနှောင်းဟုကပြောပါတယ
်မေယာဌာနအသီးသီးဌာနတွေကိုလုပ်လို့မရဘူးဆိုတာသူတို့ချင်းသူတို့စစ်ပြန်တွေကတော့သူစစ်ပြန်တွေအုပ်စုဖွဲ့ဂိုင်းဖွဲ့ပြီးတော့ကျန်းနေကြတာအာဒီကအပတ်24ရက်ဒီကောင်20ဖို့ဘယ်လိုချင်းကြည့်ဟောလို့ပါလားဆိုတော့အပေးကြီးကိုကြီးညီလေးလို့ပြီးတော့ကိုင်းဖွဲ့အုပ်စုဖွဲ့စနစ်တကျလုပ်နေတဲ့အတွက်အာရိလိုက်စားမှုတိုက်ဖြစ်ဖို့မဖြစ်နိုင်ပါဘူးအဲ့ဒီမိုးရွှေကိုအစီအစဉ်ကိုဖြတ်သိမ်းပြမှသာလေတော့အာရိလိုက်စားမှုကိုပို့ပြီးတော့တိုက်နိုင်တယ်လို့ပြောမယ်ဒါပဲ
အာရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကအချင်းပြတ်ခြားစားမှုတွေကိုဖော်ထုတ်နိုင်ခဲ့ပေမဲ့2018အတွင်းတနင်္ဂနွေနေ့ကောက်ယူခဲ့တဲ့လူထုစစ်တမ်းရဆိုရင်တရားဥပဒေစိုးမိုးမှုအားနဲ့လို့အရင်လိုပဲဆိုးရွားနေစေဖြစ်ကြောင်းကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကအေပီလ29ရက်ပြောင်းစုလွှတ်တော်မှာပြောသွားတာပါအာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကို2019နိုဝင်ဘာ23မှာဖွဲ့စည်းခဲ့ပြီး2018ထဲမှာတိုင်ကြားစာပေါင်း1000ကျော်ရရှိခဲ့ပေမဲ့အရေးယူဆောင်ရွက်နိုင်မှုကတော့နည်းပါးနေစေဖြစ်ပါတယ်
ကိုယ်စောထက်တင်ပြတော်တာပါရှင် FIO American အတိုင်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ19 25 30နဲ့အပြင်လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ် FIO ရဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ92မီတာ32 40 48အပြင် ဒုတိယနိုင်ငံဘက်မှာစိုင်းလန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ23ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ19 25နဲ့30နှစ်အပြင်လိုင်းလမီတာ190တို့ကနေည10နာရီအထိထုတ်လွှင့်နေတာပါ။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါ။အခုတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်။
အစီအလယ်ပိုင်းဒေသမှာအမေရိကန်ပြည်ထောင်စုရဲ့စီးရီးရင်အားတိုးချဲ့ချထားလာတဲ့အခြေအနေနဲ့အီရတ်မှာရှိတဲ့တန်ရုံမှာမဖြစ်မနေဝန်ထမ်းတွေကလွယ်ပြီးကျန်တဲ့ဝန်ထမ်းတွေကိုထွက်ခွာခိုင်းခဲ့တာနဲ့ပတ်သက်လို့သမ္မတထရန့်အစိုးရကလွှတ်တော်အမတ်တွေကိုဒီသတင်းပတ်နောက်ပိုင်းရှင်းပြပြောဆိုမယ်လို့ပြောလဲရပါတယ်အီရန်နဲ့အီရန်ရဲ့အကျိုးဆောင်တွေဘက်ကချင်းချောက်မှုတွေရှိနေတယ်ဆိုတာကိုသမ္မတထရန့်အစိုးရကအပြောရောအလုံးနဲ့ပါတုံ့ပြန်သတိပေးနေတာပါ။နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကအခုလိုပြောပါတယ်။
American interests are attacked.
American အကျိုးစီးပွားကိုပြင်းထန်ထားတိုက်ခိုက်လာမယ်ဆိုရင်တင့်တော်တဲ့နီးနဲ့တေချာပေါက်ပြန်ပြီးတော့ကျွန်တော်တို့တုံ့ပြန်သွားမှာပါ
။လွှတ်တော်အမတ်တွေဘက်ကလည်းသတင်းအချက်အလက်တွေပို့ပြီးသိကျင်တယ်လို့တောင်းဆိုနေပါတယ်။Republican ထက်လွှတ်တော်အမတ် Lindsey Graham ကအခုလိုပြောပါတယ
် And I would urge the State Department and DOD to come down.
ဘာတွေဖြစ်နေတယ်ဆိုတာဒီကိုလာရှင်းပြပေးဖို့ American နိုင်ငံသားရေးဝန်ကြီးဌာနကိုရောကာကွယ်ရေးဝန်ကြီးဌာနကိုပါကျွန်တော်တိုက်တွန်းပါတယ်ဒီချင်းချောက်မှုတွေကကျွန်တော်တို့သတင်းတွေမှာဖတ်နေတွေ့နေရတဲ့ထက်ဘာတွေပိုတယ်လဲမစဉ်းစားတတ်ပါဘူ
း Democrat ထက်လွှတ်တော်အမတ် Robert Menendez ကလည်းရှင်းရှင်းလင်းလင်းအဖြေတခုချက်ချင်းလိုချင်တယ်လို့ပြောပါတယ်လက်တလုံးမှာကိုပဲအီရန်နဲ့စစ်ဖြစ်နိုင်ခြေအခြေအနေမျိုးရှိပါသလားဆိုတော့မေကွန်းကိုတော့သမ္မတထရန့်ကသူ့အနေနဲ့မမျှော်လင့်တဲ့အကြောင်းပြန်လည်ဖြေကြားထားပါတယ်။ဘာပဲဖြစ်ဖြစ်ထက်လွှတ်တော်အမတ်ရောဘတ်မန်နန်ဒက်စ်တို့လိုအမတ်တွေကတော့2003ခုနှစ်ကအီရတ်ကိုအမေရိကန်တပ်တွေကျူးကျော်ခဲ့တဲ့အခြေအနေမျိုးထပ်ဖြစ်မှာကိုဆိုရင်လည်းဒီ
နေ့ need another Iraq weapons of mass destruction moment that led us to
ဒီမှာလူတွေအစုလိုက်တင်စေနိုင်တဲ့လက်နက်တွေရှိတယ်ဆိုပြီးအစိုးရအုံစစ်စင်ရေးဆင်ခဲ့ကြတဲ့အခြေအနေနောက်တစ်ခါဖြစ်လာမှာကျွန်တော်တို့မလိုချင်ပါဘူးတကယ်တမ်းကျအစုလိုက်ပြုံလိုက်တေးသေးတဲ့လက်နက်တွေဘာမှတွေးကြတာမဟုတ်ပါဘူ
း CIA ကြီးကဲဟောင်းဒေးဗစ်ပက်ထရီယပ်စ်တို့လိုအီရတ်တပ်ဖွဲ့တွေကိုကွပ်ကဲခဲ့သူတွေကအမေရိကန်အနေနဲ့အီရန်ရဲ့သဘောထားနဲ့ပြုမှုပြောင်းလဲဖို့ကိုပဲအာရုံစိုက်တင်နေဆိုပြီးအကြံပေးပြောဆိုနေပါတယ်အီရန်ဘက်ကအုပ်ချုပ်ရေးတစ်ခုလုံးပြောင်းလဲသွားအောင်လုပ်တာမျိုးမကြီးရွယ်တဲ့အကြောင်းABC ရုပ်သံကိုအခုလိုပြောတာပ
ါ The idea of invading I think is something that is certainly not serious
ဒီကြောင့်မဲ့ကိစ္စမျိုးကိုဥစားပြီးအလေးနဲ့ထားမစဉ်းစားသင့်ဘူးလို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့သင်ခန်းစာယူသင့်ပါတယ်အထူးဖြင့် RN တွေလို့ရှာမှုတွေပြီးကြတဲ့ကအုတ်ချုပ်ရေးတွေပြောင်းသွားဖို့အစိုးရပြုတ်ချဖို့ဆိုတဲ့ကိစ္စတွေကကျွန်တော်တို့အမြဲတမ်းစဉ်းစားခဲ့တဲ့ကိစ္စမဟုတ်ပါဘူ
း Republican တွေဘက်မှာအရင်တော့အီရန်လုပ်ခဲ့တဲ့လုပ်ရက်တွေကိုကြည့်ပြီးသမ္မတထရန့်အစိုးရကိုတန်တရားကြိုးခံစားခွင့်ပေးတဲ့ဆိုပြီးပြောဆိုနေသူတွေလည်းရှိပါတယ် Republican ထက်လွှတ်တော်အမတ် Dan Sullivan ကအခုလိုပြောပါတယ
် My support with the administration is doing with regard to reinforcing
ရှင်းလေးပိုင်းဒေသမှာတိုက်အင်အားထပ်ဖြစ်ပြီးစွန့်ရင်မြင့်တင်တဲ့ကိစ္စကိုကျွန်တော်တို့ထောက်ခံပါတယ်အရင်2004 2005 2006ခုနှစ်တွေကလိုအီရတ်မှာကျွန်တော်တို့တပ်ဖွဲ့တွေထောင်နဲ့ချီတည်ဆုံခဲ့တဲ့လုပ်ရမျိုးတွေလုပ်လာခဲ့မှဆိုရင်ပြန်ပြီးပြဆက်စေရမယ်လို့အီရန်ကိုသတိပေးလိုက်တာပါ
Republican ထက်လွှတ်တော်အမတ် Marco Rubio ကလည်းကျွန်တော်တို့အီရန်ဘက်ကတိုက်ခိုက်လာမယ်ဆိုရင်စစ်ဖြစ်မယ်ဆိုတာကိုတိုက်ရိုက်ချောင်းကြားလိုက်တာပါဆိုပြီးပြောဆိုနေပါတယ်။ Democrat အမတ်တွေတော်တော်များများကတော့ချင်းချင်းချင်းချင်းနှမ်းနှမ်းဆဆပြောဆိုနေကြသေးပါ။ Democrat ထက်လွှတ်တော်အမတ် Chris Murphy ကအခုလိုပြောပါတယ်
။
just want to confirm what the purpose of our pressure campaign is.
ဤရန်ကိုပြားပေးရစီရလှူရှာမှုရဲ့ဥပဒေမှန်ကန်တဲ့ဆိုတာထေချာသေးကြပါတယ်။မနိုင်မနေနဲ့အဆုံးသတ်မသေးကြတဲ့စစ်စင်ရေးတစ်ခုဖြစ်သွားမယ်လို့ကျွန်တော်တို့တော်တော်များများမြင်မိပါတယ်။
ထက်လွတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမားကလည်းအရှေ့လေပိုင်းစစ်မှားအမေရိကန်တပ်တွေပါဝင်မဲ့ဆိုရင်အမေရိကန်ပြည်သူတွေကိုတပ်ပြတ်နဲ့ရီပါဘလစ်ကန်တွေကဘာကြောင့်ဆိုတာသိခွင့်ပေးရမယ်လို့ပြောပါတယ်။အီရန်အရေးနဲ့ပတ်သက်လို့သတင်းအချက်အလက်တွေပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းမှာလွတ်တော်ခေါင်းဆောင်တွေကအမေရိကန်ဆိုရဖက်ကရှုံးဝဲရှင်းလင်းပြောဆိုတာမျိုးတွေလုပ်ခဲ့ပါတယ်။လာမယ့်ရက်ပိုင်းမှာပါတီနဲ့ဆုံးကလွတ်တော်အမတ်တွေကိုရှင်းပြမယ်ပွဲတွေကျင်းပဖို့စီစဉ်နေကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြသွားတော့ပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်းနဲ့အတူကိုသားညို့ဦးစီစဉ်တင်ဆက်တဲ့ဒိုင်ရိုက်လိုင်းဆွေးနွေးခန်းကနားဆင်နိုင်ကြပါပြီရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒိုင်ရိုက်လိုင်းစီစဉ်ကနေကြိုးစားပါရယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဘာသာရေးလူမျိုးရေးသွေးခွဲလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့ခွင့်ပြုသင့်မသင့်ပါအမျိုးသားရေးဆိုတဲ့ခေါင်းစဉ်အောက်မှာတနိုင်ငံနဲ့ညီရဲ့လူချင်းချင်းလူမျိုးရေးဘာသာရေးအရာသွေးခွဲလှုပ်ဆောင်တာတွေအမုန်းစကားပြောဆိုရေးသားတာတွေကိုလူမှုကွန်ရက်တွေမှာရောပြင်ပမှာပါတွေ့လာရပါတယ်လူဖွဲ့စည်းတွင်လူမှုသဟဇာတဖြစ်မှုကိုထိခိုက်စေတဲ့ဒီလိုလောရမျိုးတွေကိုဘယ်လိုဟန်တားနိုင်မလဲဒီလောရမျိုးတွေကိုလွတ်လပ်စွာပြောဆိုရေးသားမှုအောက်မှာကင်းလွတ်ခွင့်ပေးတင်လာကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီလူမှုသဟဇာတဖြစ်ရေးဖော်ဆောင်ရေးအဖွဲ့ကစနေဂျီကဒီကိုတက်ဆွေဝင်းမှာလိလိုင်းပေါ်မှာရှိပါပြီနောက်တူကတော့ဒီ interface ဒီဘာသာကြီး interface နဲ့နောက်ဒီ social conflict ပေါ့နော်လူမှုပရိပခိုင်နဲ့ပတ်သက်ပြီးတော့သူနာပြုနေတဲ့မတ်ဇာချီဦး2ဦးစလုံးလိလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးကိုတက်ဆွေဝင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုတက်ဆွေဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတက်ဆွေဝင်းကျွန်တော်ခုနကပြောသွားသလိုပါပဲကိုတက်ဆွေဝင်းကလည်းပြောမယ်ဆိုရင်ဒီ interface လှုပ်ရှားမှုတွေလူမှုဘာသာရေးလူမှုဒီဟိုသွေးကွက်မှုတွေနဲ့ပတ်သက်ပြီးတော့ဒီလှုပ်ရှားတက်ကြွသူတူဖြစ်ပါတယ်ဆိုတော့သွေးကွက်လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့မုန်းစကားဖြန့်ချိမှုတွေကိုစတင်တဲ့တက်ကြွလှုပ်ရှားသူတူဖြစ်ပါတယ်ကျွန်တော်ဆိုလိုတာကအခုဒီအပိုင်းတွေအတွက်မှာဒီလူမျိုးရေးဘာသာရေးပေါ့နော်သွေးကွက်လှုပ်ဆောင်တာတွေနောက်လူမှုကွန်ရက်ဒီမှာလည်းအမုန်းစကားရေးသားဖြန့်တာမျိုးတွေကျွန်တော်တို့ပူပူတွေ့လာရတယ်ခင်ဗျအဲ့တော့တစ်ဖက်မှာပြောဆိုတာကဒါဟာလွတ်လပ်စွာပြောဆိုရေးသားခွင့်ရှိရမယ်လွတ်လပ်စွာလှုပ်ရှားစည်းရုံးခွင့်ရှိရမယ်စတဲ့ဒီမိုကရေစီစံနှုန်းတွေကိုပါထည့်သွင်းပြောဆိုလာပါတယ်အဲ့တော့ဒီစံနှုန်းတွေရောညီပါလားဒီစံနှုန်းတွေနဲ့ကိုက်ညီပါရဲ့လားခင်ဗျအခုလိုလှုပ်ရှားမှုတွေက
ဟုတ်ကဲ့မြေဒီအမိုးစကားတွေပြောနေတဲ့ဟာမျိုးတွေကကျွန်တော်ဘယ်လိုမှဒီဒီဒီမိုကရေစီစံနှုန်းတွေဘာမှမညီပါဘူးပေါ့နော်ကျွန်တော်တို့ဒီဟာကဒီဒီဒီတယောက်ကိုတယောက်ကိုကျွန်တော်တို့ဒီမုန်းဖို့အတွက်ခွဲကြတဲ့ဟာမျိုးတွေသူချင်းကြရဲမှာပြဿနာရှာကြတဲ့ဟိုဟာမျိုးတွေကကျွန်တော်တရားကိုဘယ်လိုမှကျွန်တော်တို့ဒီလူခွင့်ရေးနဲ့ဒီမိုကရေစီဆက်ရုံးနဲ့ဒီလိုကျွန်တော်သတ်မှတ်ပြီးလို့မရပါဘူးကျွန်တော်တို့ကဒီလိုလက်ဆိုတူတွေမှာပြောပါရင်ပြောဖို့ပဲဝင်ရှိရတယ်ကျွန်တော်တို့ကသဘောထားကိုယ်တိုင်ရှိရဆိုတော့များတယ်အခုကကြတော့ဒီအချင်းချင်းကိုမုန်းဖို့အတွက်ပြေးဖို့လုပ်တော့များတာကျွန်တော်တို့အမိုးစကားအဖြစ်သတ်မှတ်ဖို့လိုပါတယ်ဒါပေမဲ့ဒီပါလဲဖူးရက်ကနေပြီးတော့ကျွန်တော်တို့ဒီအမိုးစကားတက်ချေဥပဒေလိုဟာမျိုးတွေလည်းတို့ခုလုပ်နေရရှိပါတယ်ဒါပေမဲ့ခုကြီးကဒီဘာမှဒီအကောင့်ထဲတော့လာပေါ်မလာနေဘူးပေါ့နော်ဒီကျွန်တော်တို့တိကျောက်ကိုစစ်ကြလဲကြားရည်နှစ်မိသားစုရှိပြီဒါမျိုးတွေလုပ်နေပြီးတော့ဘာမှအလုပ်ဖြစ်မလာဘူးဆိုတော့ဒါတွေလည်းတိတိယောက်ကျွန်တော်အကောင့်ထဲပုံနေလို့တွေးနေထင်တယ်ဘာလို့လဲဆိုတော့ကျွန်တော်မှတိကျတဲ့ definition မရှိနေသေးဘူးဘယ်ဟာအမိုးစကားဖြစ်တယ်ဘယ်လိုဟာမျိုးကတော့ကျွန်တော်တို့ဒီလို face face ဖြစ်တယ်ပေါ့ face face နဲ့ဒီစီကမတူဘူးရာမျိုးလေးဒါမျိုးကျွန်တော်ခွေးရနေပြီးတော့ဒီစီကဟိုဟိုအတိတ်ပဲဖွင့်ဆိုထားတဲ့လူရှင်တော့ကျွန်တော်ကပြောရဆိုတာအများကြီးပုံပြီးပြောပါလိမ့်မယ်။ဒီဟာတွေဥပဒေတစ်ခုအနေနဲ့ထုတ်ပြီးကာကွယ်ရမယ့်ကိစ္စပေါ့နော
်။ဟုတ်ကဲ့
။ဒီဟာအခုချိန်ဒီဥပဒေဆိုတာမျိုးကတော့အစီအစဉ်ပြီးတော့ဟိုဟာဒါနဲ့ပတ်သက်ပြီးတော့လေခွေးရတာကြီးကွဲပြားနေတယ်လို့ပြောရမှာပါ
။ဟုတ်ကဲ့ဒါကအကောက်ဒီလူမျိုးရေးဘာသာရေးတကယ်လို့ဆောင်မှုတွေကိုဟန်တားနိုင်မယ်မုန်းစကားဖြန့်မှုတွေဟန်တားနိုင်မယ်ဥပဒေကြီးကကိစ္စပါเนาะတစ်ဖက်မှာမြန်မာနိုင်ငံမှာပြောရမယ်ဆိုရင်တော့အခုနောက်ပိုင်းဒီမှာဒီလူမျိုးရေးဘာသာရေးပြပခါတွေကခဏခဏလို့ဖြစ်လာတယ်ဖြစ်လာတဲ့ကြားထဲမှာပဲသွေးထုတ်လုံးစော်တာတွေခုနအုပ်စုလိုက်စုဖွဲ့ပြီးတော့လုံးစော်ပြောဆိုတာတွေရန်လုတာတွေဒါမျိုးတွေရှိရဒီအရေးအပေါ်မှာရောအာနာပင်ဒီဘက်ကထိရောက်စွာအရေးယူနိုင်မှုဘယ်လိုများမြင်ပါလဲခင်ဗျာ
ဒီ အာနာပိုင်းဒီကတော့ကျွန်တော်တို့ဒီဘူးရင်းပြောလို့ရှိရင်တော့ဒီအရေးကြီးကိုပြက်ကွက်နေုံပဲလို့ပဲကျွန်တော်ပြောရမှာပါပဲဒီပြိပကပြောင်းတဲ့လူတွေဒီအခါကျတော့ဒီကျွေးလို့လို့ပေါ်နေတဲ့လူတွေကိုတကယ်တည်းထိထိရောက်ယူနေတာမရှိပါဘူးကအရေးကြီးကိုပြက်ကွက်ပါတယ်ဒီဘက်ကလည်းဒီဒီအာနာပိုင်းတွေကိုအရေးကြီးခြင်းမရှိခြင်းကိုပြန်ပြီးတော့ပြရဒီဟိုဟိုပြန်ပြီးထက်ကန်ပဲလဲဆိုပြီးတော့စောင့်ကြည့်မယ်ရှစ်တော်ကိုယ်ပြေရီရဲ့ခန့်ကန်ရတယ်အရေးကြီးပါတယ်အဲ့လိုကျွန်တော်တို့မင်္ဂလာတောင်ကျွန်းမှာတော့ဆိုလို့ရှိရင်ကျေနပ်တက်ခဲ့တဲ့အခေါက်မှာဒီကျေနပ်တို့ကြီးကြီးကြီးတက်သွားတယ်ပေါ့နော်ဒါပေမဲ့နောက်တစ်ရက်မှာဒီဆက်တော်ကိုယ်ပြေလူကနေပြီးတော့ဒီတော့တင်းတင်းကြပ်ကြပ်ကဒီကံတွေကြောင့်မို့လို့ကျေနပ်ဆရာတို့ကိုဖမ်းမိသွားတယ်ဒါဒါဒီကျွန်တော်တို့ဒီမနက်ကဒီဘက်တော့တမိုင်းတစ်ချက်မှာဆိုလို့ရှိရင်ဒီအကျန်းဖက်တဲ့အယူအဆဆိုးရွားမှုတွေများကိုဒီဟိုအခြေရပထမဦးကြီးဖမ်းတယ်လို့ပြောလို့ရတယ်အရင်ခေါက်တွေတော့ရေဖမ်းပြီးရေဆိုအောင်မကြည့်ရဲလို့ပြလိုက်တာဒါပေမဲ့ဆက်တော့ကိုယ်ပြေတွေကနေပြီးတော့ဖြည်းဖြည်းရောက်လိုက်လို့ခင်ခါကြတော့ဒီလူတွေရောက်အောင်လိုက်ဖမ်းပြရတယ်ပြီးတော့နောက်နောက်ခဝင်းနေဖို့ပြီးတော့အခုဖွင့်ခံရတယ်ဘယ်အကြီးဖြစ်နေလဲလူတွေရောတင်ငန်းဝတ်တွေရောအများကြီးရှိတယ်ဒီလူတွေကဘာလို့ဒီဆိုရဲရေးရေးကြည့်ရတာလဲခုရေးရေးဖမ်းပြီးရတယ်မရှိဘူးအဲ့တော့ကျွန်တော်တို့ပါဒီရေးရေးရဲ့ဒီအခုချိန်မှာတော့ဒီတရားဥပဒေဖော်မူရေးကိုကိုယ်ပိုင်နေကြရတယ်ဒီတော့ရှိရသူရဲ့အခန်းကဏ္ဍအင်မတန်ကြီးကြီးတယ်ဒီလိုပြန်ပြီးတော့ဖျားပေးဖို့အတွက်ကိုဟိုအလုံးလုံးခုအလုံးလုံးခိုင်းဖို့အတွက်ကိုဖျားပေးဖို့အတွက်ဒီဝက်တဲ့သစ္စာကိုယ်ပိုင်ရဲ့အခန်းကဏ္ဍအကြီးကြီးတယ်အခုချိန်ကြီးတော့အားရစရာမရှိဘူးတောင်တော်ဘာလို့ကပြဿနာဖြစ်ခဲ့တော့ကျွန်တော်တို့ကိုယ်တိုင်ရှိတယ်အဲ့ပြဿနာဖြစ်နေနေရတဲ့အနေနဲ့တကယ်မလက်မကမ်းမှာရှိနေကြတယ်ကျွန်တော်ကိုယ်မြင်ခဲ့တယ်အဲ့တော့ခြေကြီးရှိတယ်ခြေကြီးကြီးမှာဒုတိယထားရတဲ့ကြီးသွားနေရဲ့ခြေကြီးကြီးရှိတယ်ဒီလိုဘာမှလို့ရေး
ဟုတ်ကဲ့ကျွန်တော်ဒီတောင်ကုန်ဖြစ်လေးကိုပြန်ပြီးကြမှာလေပြောရမယ်ဆိုရင်ဒီအစ္စလမ်ဘာသာဝင်တွေရဲ့ဥပုပ်လာရာသီဥပုပ်ပိဥပုပ်ထွက်တဲ့အချိန်အဲ့ဒီအချိန်မှာတကယ်တမ်းပြောရင်ဒီတောင်ကုန်မြို့နယ်မှာရှိတဲ့မွတ်စလင်တပေါင်းကျော်တဲမှာနေရာပေါင်း15နေရာသူခွင့်ပြုချက်တောင်းတယ်3နေရာပဲခွင့်ပြုချက်ရန်ကုန်တိုင်းဆိုရခြားပြေးခဲ့ပါလိမ့်ဒီ3နေရာကိုမှအဲ့တော့ညာရင်းကြီးအဲ့လိုပြဿနာရှာတယ်ဆိုတဲ့ကိစ္စကကြိုတင်ပြင်ဆင်တယ်လို့ယူဆနိုင်လားဒါမှမဟုတ်ဒီတိုင်းလူစုပြီးတော့ပောက်ကွဲသွားလားဘယ်လိုများမြင်ရပါလဲချင်းနေ
ဒီကနေ့ပေါ့နော်ဟိုကခေတ္တမီဒီယာနေပြီးတော့ဒီလူတွေနဲ့ပတ်သက်တဲ့ဒီသတင်းတဘုတ်ကိုဒီ investigative လုပ်ကြတဲ့ investigative လုပ်ကြတဲ့သတင်းတဘုတ်ကိုဟောတင်ထားရှိရတယ်။အဲဒီသတင်းရဆိုလို့ရှိရင်တရားကျွေးကြည့်ရအောင်တို့ဒီဘလာကြီးမှာဒီလူတွေကနေရာတစ်နေရာမှာဖူးကြဆုံးရတယ်၊သတင်းတူတော့စရရတယ်၊ပြီးတော့ဒီလိုလာကြတယ်ပြီးတော့အဲ့မှာဒီချင်းရုံးလေ online နေပြီးတော့ဒီသတင်းတွေဖတ်လို့ရစိတ်ဆော့ကြဆိုမျိုးလို့တော့ဒီဟာဒီသားကနေမဟုတ်ဘူးဆိုတော့ထင်ရှားတယ်။ဒီတောင်းကုန်မှာကျွန်တော်တငယ်ချင်းတွေရှိရောဒီကျွန်တော်တို့လိုက်နေကြည့်တယ်။ဘယ်လိုလဲဆိုတော့ပရိယူဘူးကဒါကျွန်တော်ရဲ့ကွကျွန်တော်ထူတာမဟုတ်ဘူး။ဒါဒီသားကနေမဟုတ်ဘူးလို့မျိုးနေနဲ့ဟောသိရတယ်။အဲတော့ဒီအခုကသူတို့ကိုယ်တိုင်အဲဒီဗီဒီယိုလိုက်ဖြစ်နေနေမှာသူတို့ကိုယ်သူတို့ဘယ်နေရာရောက်နေမှာတော့မသိနေရှိရ။အဲဒီကဘယ်ရဲ့ကွရောက်နေရလဲဆိုတော့မျိုးမျိုးလေးရမျိုးရှိတော့သူတို့ကဒီဒီသားကနေမဟုတ်ဘူးတဲ့ဘာတိချက်အဲလိုဖုတ်ဖွဲ့ပြီးတော့တနေရာရေရဲ့ချစ်ချစ်နဲ့လာတယ်။ရေရဲ့ချစ်ရဲ့ဆိုနေရာအောင်မှာမှဒီတော့တကယ်တော့ကြီးကြီးမားဖြစ်အောင်လုပ်တဲ့ရည်ရဲရှိတာကျွန်တော်တို့တောင်ကုန်တရားချောက်ရဲ့ကွက်ကဒီဝတ်ကြည့်ဖူတော်ဆောင်ကအင်မတန်ကိုဆောင်ကြပါတယ်ရဲကွက်ထဲကိုကျွန်တော်၃လေးသိန်းတော့ချိုးပြီးမှဝင်ရတဲ့နေရာဒီရဲကွက်အလေကောင်တော့မှရှိပြီးတော့မော်ဖင်နေရဲ့ဟိုကအလေကောင်ထဲထဲမှရှိတာအဲ့ဒီနေရာအဲ့လိုဟိုကခပ်ပြီးဘူးသူကခပ်ပေါက်လိုက်တော်တော်ကြီးကိုခတ်တဲ့နေရာပေါ့
အ
ဲ့လိုနေရာမှာဒီ90လောက်ကလာပြီးတော့ပြဿနာချတောင်းကြသွားတဲ့ဟာကိုရဲကွက်ထဲမှာထောင်ချီရှိရမော်ဖင်နေကအမှပြဿနာမရှာလိုက်ဘူး။အဲဒီဒီကပြဿနာရှာပြီးတခုလုပ်လိုက်တယ်ဆိုလို့ဆိုတာပေါက်ကွေးလွယ်လေးရတဲ့ဒီကအဲ့တော့အဲ့ဒါဆိုလို့ရှိရင်ပါရိုက်ဒီဒီဒီပခါကဒီဒီဒီစေလက်ကွက်ကိုဝင်သွားမှာပဲ။ဒီကပြဿနာဖြစ်အောင်လုပ်တယ်ဆိုပြီးဖြစ်သွားတယ်ဒီအများကြီးရှိတယ်။ဒါပေမဲ့မခင်ဒီဘက်ကနေဒီကဘာမှမလုပ်ခဲ့ဘူး။ဒီကိုရောက်ပြီးခံတယ်ဒီကတော့မဟုတ်ဘူးဒီရဲ့ဒီဒီနဲ့ပုံစံမအောင်ကျွန်တော်လုပ်လို့ပြောပါပါပဲ
။ဟုတ်ကဲ့ကုသဆွေဝင်လေးလိုက်မပါခဏလေးပြောပါအောင်ခင်ဗျာကျွန်တော်မဆာချီဦးကိုဖိတ်ခေါ်ချင်ပါတယ်။မဆာချီဟောကတော့ဒီ interface နဲ့ social conflict နဲ့ပတ်သက်လို့သူ့ရနာပြုနေတဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်မဆာကြီးကိုကျွန်တော်မေးချင်တာကအခုနောက်ပိုင်းအထူးဖြင့် energy အစိုးရလက်ထက်မှာလူမျိုးရေးဘာသာရေးပြိပခါတွေကပိုပိုပြီးတော့ဆိုးလာတယ်တွေ့ထွက်လွတ်လပ်မှုတွေလည်းတွေ့ရတယ်အမုန်းစကားပြောဆိုမှုတွေလည်းပြောမှဆိုရှင်လူမှုကွန်ရက်တီမှာပိုပြီးတော့ပြန့်ပြန့်လာတယ်အချိန်ဒီကဘာကြောင့်များဆိုးလာတာလဲဘယ်လိုများမြင်မိလဲ
ကျွန်တော်မကြသေးခင်ကနေကျွန်တော်လုပ်ခဲ့တဲ့ကျွန်တော်တို့မြန်မာနိုင်ငံကျင်းကဘာသာပေါင်းစုံဖြစ်စီနေနေချင်းလှူရှားမှုတွေအကြောင်းကိုကျွန်တော်တို့သူတည်တနာတစ်ခုလုပ်ခဲ့အဲ့ဒီကတွေ့ရှိချက်ကဘာလဲဆိုလို့ရှိရင်ဘာသာရေးလူမျိုးရေးအထူးကိုင်းတွေဖြစ်လာရတဲ့အကြောင်းရင်းဟာနိုင်ငံရေးအရနောက်ကနေတွန်းအားရှိနေတယ်ဆိုတာကအဓိကတွေ့ရှိချက်ပါပဲအဲ့ဒီဘာသာတရားတွေတစ်ခုနဲ့တစ်ခုကြားထဲမှာမတူလို့
ဒီလိုကျမတို့ဒီရင်းသေးမှုတင်တုံးနိုင်မိတဲ့ပြဿနာမဟုတ်ဘူး။ဒါတွေအကုန်လုံးကလူမျိုးနိုင်ငံရေးအရာပေါ့နော်အတုံးချတယ်။မာစီဒီကနေတော့ရောင်စမ်းစုတီပေါ့။ရောင်စမ်းစုတီပေါ်မှာဒီကတိုက်ခိုက်ဖို့အတွက်ရည်ပြီးတော့အတုံးချတဲ့ဟာပဲဒီပေါ်မှာပဲကျမတို့နိုင်ငံရေးကကစားသွားတာဒီပဲဖြစ်တယ်ဆိုတော့ကျမတို့တွေ့ရတယ်။ နောက်တစ်ခုကကြတော့ကျမတို့ဒီခွဲခြားဆက်ဆံမှုပေါ့ခုနလိုမျိုးအကျုံးရောက်တဲ့အမျိုးသားရေးစိတ်တဲ့ဆိုတာတစ်ဖက်ချင်းမှာတော့မဟုတ်ဘူးရှင်။ဘာသာတိုင်းမှာရှိရဲ့ကျမတို့သူတွေတနာရရဆိုရင်တော့လေဘာသာတိုင်းမှာဒီသဘောထားချင်းမှာရဲ့အုပ်စုရှိရဲ့ကိုယ့်ရဲ့အမျိုးသားရေးကိုကာကွယ်တဲ့အုပ်စုရှိရဲ့အဓိကကြေတနာကကျမတို့နိုင်ငံရဲ့ဥပဒေကအဲ့ဒါတွေပေါ်မှာတိတိတတ်တာပေါ့ဟိုတတ်မ
3153ပေါ့ဒါဆိုရင်မြန်မာနိုင်ငံထဲမှာနေထိုင်တဲ့လူတူကိုမဆိုလူတမျိုးတစ်စားပေါ်မှာယူရပြီးတော့ရန်ညိုးစိတ်ထားလောင်မုန်းကြီးစိတ်ထားလောင်အပြေအမပြုတ်တင်းကိုကျမတို့ကထောင်နဲ့နှစ်မြစ်တိချလို့ရတယ်။နောက်ဘာသာတာတန်းအပေါ်မှာဒီထိခိုက်စီပေါ့ဘာသာတာတနာနဲ့ပတ်သက်ပြီးတော့အဲ့လူလူကိုကိုယ်တဲ့လူမျိုးတွေပေါ်မှာစိတ်ပိုင်းဆိုင်ရာနာကျင်မှုဖြစ်လာအောင်လူပိုင်းဆိုင်ရာနာကျင်မှုဖြစ်လာအောင်လုပ်လို့ရှိရင်ကျမတို့တားဆီးကောက်ွယ်တဲ့ဥပဒေတွေရှိတယ်195နဲ့198တိလေလေကြအဲ့ဒါကြီးမတုံးမင်းနဲ့ organized crime တွေပေါ့ကျမတို့ကခုနလိုမျိုးလူစုလူဝေးဖြစ်လာအောင်နှုံးကြော်မှုတွေကျမတို့တွေ့ရတယ်အဲ့နှုံးကြော်မှုတွေဘေးနားမှာတရားဥပဒေစိုးမိုးရေးကိုစောင့်ရှောက်ရမယ့်တာဝန်ရှိပုဂ္ဂိုလ်တွေကရှိတော်လည်းပဲတားဆီးခြင်းမပြုတားဆီးခြင်းမပြုတာအကြောင်းမျိုးတော့ရှိနိုင်တယ်သူတို့မှာအင်အားသင့်မြင့်တာလားဓမ္မမှုလုပ်ခွင့်မရှိတာလားပေါ့ဒါပေမဲ့ဖြစ်ခဲ့တဲ့ဖြစ်ချက်တွေကြီးလိုက်မယ်ဆိုလို့ရှိရင်တော့တားဆီးခြင်းမပြုတဲ့ဟာက2012ကလေးကကျမတို့အထင်ကြီးရတွေ့ရတဲ့ဟာကနေတီတောင်တုံကိစ္စဆိုလိုက်တယ်မင်းကျမတို့ video footage တွေအများကြီးတက်လာတယ် online မှာ live တွေဆိုရင်အဲ့ဒီမှာဒီရဲတွေဒီဒေသကအုပ်ရှိပုဂ္ဂိုလ်တွေကိုသူတို့တွေကစော်ကောင်းပေါ်ကားပေါ့နော်သူကအမိန်ပေးတဲ့ပုံစံမျိုးတွေပြောလာတာမျိုးကျမတို့ကတွေ့ရတယ်ဆိုတော့ဒါတွေဟာစနစ်တကျနိုင်ငံရေးအတုံးချပြီးတော့စုပူမှုဖြစ်လာအောင်ပြုံဆောင်မှုဖြစ်နေတယ်ဆိုတာသိတာလာတယ်ကျမတို့ဘာသာရေးချင်းချင်းပုတ်တိုက်တာလူမျိုးစုချင်းချင်းပုတ်တိုက်တယ်တက်တာမဟုတ်ဘူးနိုင်ငံရေ
း Hello Hello မဆာကြည့်ဦးမကြားတော့ပါဘူးခင်ဗျမဆာကြည့်ဦးလေလိုင်းပေါ်မကြားတော့ခင်ကျွန်တော်တို့ဟုတ်ကဲ့ဟုတ်ကဲ့ကြားပြီကြားပြီဗျာဟုတ်ကဲ့ပြောပါပြန
်ပြောရမလား
ဟုတ်ကဲ့ဟုတ်ကဲ့
ပြန်ပြောရမလား
ဟုတ်ကဲ့ဟုတ်ကဲ့ပြောပါ
ကျမတို့အမြင်ရတဲ့ကျမတို့သူကေတနာအရဆိုလို့ရှိရင်တော့အကြဟာနိုင်ငံရေးအရပေါ့နော်တိုင်းပြည်မငြိမ်မသက်ဖြစ်အောင်ဒီဒီမိုကရေစီအများအဓိကတိုက်ခိုက်ချင်တာတော့ဒီမိုကရေစီဆိုးရပေါ့ဒီမိုကရေစီဆိုးရလက်ထက်ကျမှဘာသာရေးလူမျိုးရေးကေတနာတွေပေါ်ထွက်လာပြီပေါ့ဒီမိုကရေစီဆိုးရအုပ်ချုပ်တဲ့အခါကျတော့မှသူတလူငါတမင်းကဦးနှင်းပဲ့ထောင်ပဲ့နှင်းဦးထောင်ဖြစ်လာတယ်ဆိုတာမျိုးဖြစ်အောင်လို့ကိုတမင်းတွေကလုပ်တဲ့ဟာမျိုးပေါ့ဒါပေမဲ့တစ်ချိန်တည်းမှာပဲအဆိုးရဘက်ကလည်းဒါကိုတင်းတင်းကျပ်ကျပ်ကင်တွယ်ဖို့အတွက်တက်ကွက်နေတယ်ကင်တွယ်ဖို့အင်အားမရှိရလားလို့ကျမတို့မိကွန်းထုတ်ဖြစ်ရည်ဖြစ်လာတယ်။ကျမတို့မှာရဲကြီးရဲစစ်တပ်ရှိရဲဒါကကွယ်ပေးရမှာတီတူကကွယ်ပေးရမှာပဲ။တီတူဆိုတဲ့မျိုးစားတွေမှာကျမတို့ဘာသာလူမျိုးအကုန်လုံးပါတယ်။ဒီတိုင်းပြည်မှာနှိမ့်တင်းနေထိုင်တဲ့လူတွေအကုန်လုံးဒီတိုင်းပြည်ရဲ့တိုင်းပြည်ပြည်သားတွေကြီးပဲ။အဲ့တိုင်းပြည်ပြည်သားတွေထဲမှာလူများစုကလူငယ်စုကိုခိုင်အမျိုးသားရေးဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့ခွဲခြားဆက်ဆံတာဖိနှိပ်လာတာဒီကိုဥပဒေရအကောက်ပဲပေးရမှာအရေးယူရမှာလူများစုဖြစ်နေလို့ဒါတွေကိုဟိုသိနေရမယ်လို့ကျမတို့ကမဆိုလို့သိနေရမယ်ဆိုတာထုံးစံကိုမရှိဘူး။ဒါကျမတို့မှာဥရေကြီးရှိနေတယ်။ဆိုတော့ဥရေတွေကနေမလုံလောက်တော့ဘူးလို့ပြောစရာတွေဖြစ်လာတယ်။ဒါပေမဲ့ရသက်ကြီးမှခုနကျမပြောတဲ့ပုံမှန်တွေပေါ့နော်။ပုံမှန်153ရှိတယ်။153ကကြီးရှိတယ်။295နဲ့298အထိဒီပုံမှန်တွေရှိနေတယ
်။ဟုတ်ကဲ
့။ဆိုတော့ဒါတွေကိုမတုံးနဲ့ဘူး။ဒါတွေကိုမတုံးနဲ့ခုနလိုတောင်းလုံကိစ္စဆိုတာအထင်ကြီးရကိုဟိုဒီလက်ရှိကိုကျမတို့လောလောလတ်ဖြစ်သွားတဲ့ကိစ္စပဲ။တရားဥပဒေစိုးမိုးရေးလိုရမယ့်အဖွဲ့အစည်းတွေကနေပြီးတော့ဂျောင်းဝင်နှိမ့်တိုင်းဖြန့်တီးပေးတယ်ဆိုတော့ဒိတ်တွေကိုမရှိဘူး။သိလား
။ဟုတ်ကဲ့။
ဂျောင်းဝင်နှိမ့်တိုင်းဖြန့်ပြေကြဂျောင်းကိုမရှိဘူး။ဒီလူတွေကစုပူတာဒီလူတွေရေးယူတာဘာကြောင့်ရေးမယူတာလဲ။ဒီနှစ်ရက်လောက်ကြာပြီမီဒီယာတွေကဝိုင်းပြီးတော့အော်တော့မှပဲဒါတရားစွဲထားပါလေလို့အဲ့လူတွေကဖမ်းမိပြီးတော့ထွက်ပြေးပါလေလို့ဆိုတာကျမတို့မှရေးကုန်းထုတ်စရာအများကြီးပဲ။ခုနလိုအိုးရီတန်ကျက်အဖွဲရလူငယ်တွေကိုအလုံးလုံးကြီးတဲ့လုပ်ငန်းဝင်တွေရောက်ဖမ်းယူရတဲ့အချိန်မှာစုပုံမှုဖြစ်အောင်လို့လူတရားကျော်200နီးပါးကိုဥဆောင်ပြီးတော့ဒုတိယဓာတ်ရီပါပါပြီးတော့သူများဘာသာရေးရဝိကျုရဲ့နေရာကိုတွားရောက်ပြီးစော်ကောင်းမော်ကပြုရဟာကိုမဖမ်းကြီးပဲနဲ့လွတ်ပေးထားတယ်ဆိုတော့စဉ်းစားကြည့်ရင်ရှင်းရှင်းလေးကဒါတွေဟာဘာသာရေးလူမျိုးစက်တာမဟုတ်ဘူးသူတွေလည်းမျိုးဖြစ်လို့အရင်ပုံစံဘာလို့ကြီးညိုလုံးလို့ကောက်ွယ်နေတာလည်းမဟုတ်ဘူးပုံစံဘာသာကိုဒီညိုတဲ့လူကလည်းအယုံမဟုတ်ဘူးဒုတိယဓာတ်ရီကံကြီးသွားလို့ဆရာအကြောင်းလည်းမရှိဘူ
းဟုတ်ကဲ့ပတ်သက်ကျွန်တော်ဒီလိုင်းပေါ်မှာ thrush ရှင်တချို့ရှိနေတယ် thrush ရှင်တွေ thrush ရှင်တွေပြန်လှည့်ပေးကြပါလေအရင်ဆုံးကိုခမောင်းလွင်းဒီလိုင်းပေါ်မှာကိုခမောင်းလွင်းဆွေးနွေးမိများလို့ရပါလေခင်ဗျဟုတ်ကဲ့
ဆိုလို့မြန်မာနိုင်ငံကြီးဆရာအဖြစ်စနစ်ရဲ့တောင်းအောင်မှာရှိနေကြကြောင်းဆရာရှင်ကအခုစီမျိုးရဲ့ကျမ်းကရှိနေပါတယ်ဒီလိုရဆရာရကြောင်းနေတဲ့နေတဲ့ငါတော့မပေးကြရောဘာသာရေးပြည်နယ်မြန်မာတော်ကျွလို့နေကြပါတယ်အမှန်ကပါရောက်စီတင်ရောနံပါတ်တကတော့တရားဝင်စုံမှုရှိအောင်လဲနံပါတ်တကအာဏာရှင်စနစ်ထိန်းရအောင်လဲ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါနောက်ထပ်သွားရှိတူးလေးလေးလိုင်းပေါ်မှာရှိပါတယ်ကိုအောင်မျိုးဝင်းလေးလိုင်းပေါ်မှာရှိပါတယ်ဆွေးနွေးများများလို့ရပါတယ်တို့တို့ပေါ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကတော့ခုနရှေ့ပြောသွားတဲ့အခုတယောက်ကိစ္စပေါ့အဲ့ရလဲပြောတာလဲလက်ခံတော့နောက်မက်တာကြီးပြောသွားတာလဲကျွန်တော်ထောက်ခံဆွေးနွေးတူလေဒီကကျွန်တော်တို့ကလက်ရှိဖြစ်နေတဲ့ဒီလိုရေ
အဲမတူပေးရမှုနဲ့ငင်းညမ်းစွာနေခဲ့တာကျွန်တော်တို့ကဟောကူကအဲဆော်ရီကျွန်တော်လွတ်လပ်ရေးမတိုင်ခင်ရောလွတ်လပ်ရေးရပြီးရောပေါ့နော်ကျွန်တော်တို့ကဘာလာပေါင်းလုံးအားလုံးငင်းညမ်းစွာနေခဲ့တာဒါကျွန်တော်သမိုင်းသက်တည်းအများကြီးပါဆိုပေမဲ့အဲ့ဒါကျွန်တော်တို့ဒီတောင်ကွာ60နဲ့ဥလိုအာနာသိပြီးတော့သဘောကတော့ချစ်ချက်ပေါ့ဗျာချစ်ချက်ကအာနာသိပြီးအခါကျတော့သူကဒီကပေါ်လစီကသူကဒီဗိုင်ဒန်
ဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ကျေးဇူးပါဟုတ်က ရကိုင်မေတီလာရကုံအေးကင်းတွေမှာအကုန်လုံးကျွန်တော်တို့တွေ့ကြုံခဲ့ပြီဒါပေမဲ့အဲ့ဒီအချိန်မှာတော့မြန်မာပြည်သူတွေရဲ့ဟာလာဒီ ID ပုံပြမှုကကျွန်တော်တို့စာလုံးကြီးစပဲရှိတယ်ဘာကြောင့်လဲဆိုတော့2012 NLD ဂျာပြည့်ပြောက်ပွဲ90နောက်ပိုင်းမှသာကျွန်တော်တို့ Facebook ဆိုတဲ့ social media ကိုကျွန်တော်တို့မြန်မာပြည်သူတော်များများစတင်ပုံပြလာတယ်ဒါပေမဲ့ဟာလာ user အစ်စ်ဖြစ်တဲ့အတွက်ဒီအပေါ်ကပရိုပဂန်ဒါပေါ့ဒီဘာသာရေးလူတွေမှိုင်းတိုက်တဲ့သတင်းအတုတွေကိုယုံပြီးတော့မှအဲ့ဒါလက်ပိုက်ကြည့်နေကြတယ်ဟာကိုယ်နဲ့မဆိုင်လို့နေခဲ့ကြတယ်အဲတာမျိုးတွေကြောင့်2013မှာကျွန်တော်တို့ရခိုင်မြစ်တီလာမှာတော်တော်လေးအထိလာခဲ့ကြတယ်ကျွန်တော်တို့အခုတိုင်းနေလက်ပါလေရောင်တိုင်းမှာအဲ့တော့အခုဒီချိန်ကလည်းဟိုဒါကိုပြန်ပြီးတော့သူတို့လှုပ်လာတာကြာလှုပ်လာတာကျွန်တော်တော့ဒီလိုပဲမြင်တယ်ဒါအင်ဂျင်ဆိုဟုတ်ကဲ့
ကျေးဇူးပါကော်မျိုးဝင်ကျေးဇူးပါကျွန်တော်ပင်တိုင်းဆွေးနွေးမဲ့သူတွေကိုပြန်ပြီးတော့အသက်ပေးကြပါလေကျွန်တော်ကိုတက်ဆွေဝင်းကိုဒါနဲ့ပတ်သက်လို့ပဲပြီးချင်ပါတယ်အခုတော်များဆွေးနွေးသွားတဲ့အထက်မှာဒီကိစ္စတွေကနိုင်ငံရေးပြောကပါတယ်တစုံတကူကနေပြီးတော့တစုံတစ်ဖွဲ့ကနေပြီးတော့ကွင်းရေးဖြန့်ပြီးလှုပ်ရှားတယ်ဒါကတော်များများလေးဆွဆွဲကြတဲ့ချက်ပါအဲဒါဆိုရင်ကျွန်တော်တို့မြန်မာနိုင်ငံလူ့ဖွဲ့စည်းတွင်းမှာကောလူမျိုးရေးဘာသာရေးခွဲခြားတဲ့ဟာမျိုးပေါ့ကို့မှာပင်ကိုကောအနေထားကိုဘယ်လိုများပြန်သုံးသပ်မိပါလဲခင်ဗျာ
ဒီကြောဒီမြန်မာလူ့ဖွဲ့စည်းရဒါတို့ဒီခွဲခြားတဲ့လူ့ဖွဲ့စည်းရတော့မဟုတ်ဘူးပေါ့ကျွန်တော်တို့ဟာအဲ့လိုပြောရမှာပါပဲဒါမဲ့ကျွန်တော်မှတော့ဒီငငယ်ကလေးကတော့ခွဲခြားရဆိုတာကမို့ဒီတိတိတသာပြုတ်ပါလောက်ခွဲခြားရဆိုတော့မရှိဘူး။ဒါမဲ့ကျွန်တော်တို့မှကတော့ဒီခွဲခြားရစိတ်ကြောင်အနည်းငယ်များရှိခဲ့ကြတယ်။ပြီးတဲ့အခါကျတော့ကျွန်တော်တို့ဒီဖြတ်တန်းခဲ့တဲ့ဒီနိုင်ငံရေးစနစ်တွေအရာကိုကကျွန်တော်တို့ကဒီအကြကြီးရဲ့လူခွဲပြီးပုံစံမျိုးပုံတွင်းလာခံရတယ်။ကျွန်တော်တို့မဆလာရှိမှဆိုလို့ရှိရင်လေဒီမဆလာရှိရဲ့စနစ်ပုံစံကဒီတော့သူများချက်ကိုမကြည့်ဘဲနဲ့ကိုယ့်အတွက်ကိုကြည့်ရတဲ့ပုံစံမျိုးဖြစ်လာတယ်။အဲ့လိုပဲကျွန်တော်တို့ဒီဖေးရတဲ့ချိန်လောက်အောင်မှာဆိုလို့ရှိရင်သူများဘက်ကိုသွားပြီးကူပေးလို့ရှိရင်ကဒီအန်ရရှိနေတဲ့ခါကျတော့လူတွေကဒီတစ်ခုကိုကြည့်မှမတရားတာမတော်မတရားတာကြီးတွေ့လို့ရှိရင်တော့မှဝင်မပြောဘဲနဲ့တိတ်တိတ်နေကြပြီးတော့ကျွန်တော်တို့ကဖေးအဲ့ဒါကြီးစုကိုဒီကိုယ့်အတွက်ပဲကိုကြည့်ရတယ်ဖြစ်လာတဲ့လူတွေဆိုတော့ဖြစ်နေတယ်။အဲ့တော့ဒီဟာကကျွန်တော်တို့အတွက်ကအခုစိတ်နာရှိတယ်ပေါ့နော်။ဒီဒါကြတဲ့ဒီတန်းကြီးကိုဒီမတူရင်းရောက်ဖူပေါ်လုံးနေသူကလူလဲဖူဖြစ်တယ်လူတရာတော့ပဲရှိတယ်။အဲ့တော့ဒီလူတွေတရာတော့ကလုံးချင်တာလုံးနေကြအောင်ရန်ကုန်မှာသူတို့ချင်းကျလူ50ကျော်ထွက်လာတော့ရှိတယ်။မြို့ဝတိုင်းကလုံးမှာကျွန်တော်လူကြီးတန်းကားစုကရှိတယ်။အဲ့တော့ဒီလောက်လူဒီအကျန်းဖက်လိုက်တောင်းရနေတဲ့သူလူလဲဖူမှာတကယ်လူလဲဖူလို့ကျွန်တော်တို့ကစောက်ပြီးတော့မထီရဲပဲနဲ့သူတို့ကျွန်တော်တို့ကဘာမှဟိုမပြောရဲပဲနဲ့စောက်ပြီးရှောင်နေတဲ့ဟာမျိုး။အဲ့တော့ဒါကျွန်တော်တို့ဒီလူတွေကိုဝိုင်းမတားရတဲ့အတွက်ကြောင့်မို့လို့ဒါလည်းဒီလိုလူတွေကလုပ်ပိုင်ခွင့်ရှိပြီးတော့နိုင်လို့ညာမျိုးရှိတယ်ပေါ့နော်အဲ့တော့ဟိုကကျွန်တော်တို့ရအသက်ဟိုဝိုင်းကြီးဆိုင်နေတဲ့အသက်ဝိုင်းကြီးတားရတဲ့အသက်မထွက်နိုင်ဘူးဒီလူတွေလုံးနေကြတာပန်ပါလားလို့လူတွေကတင်ပြီးတော့သူတို့ထောက်ခံတဲ့လူတွေပုံများလာတဲ့လူတွေရှိပါတယ် ဟုတ်ကဲ့ကျွန်တော်တို့ကအဖြစ်မနေဒီလိုကိစ္စတွေကိုကြားရမယ်ကျွန်တော်ပြည်သူတွေလက်တွဲပြီးတော့ဒီမတရားမှုတွေကိုဆန့်ကျင်ရမယ်ဒါဆိုလို့ရှိရင်တော့ဒီမတရားလုပ်နေတဲ့ဒီလူငယ်စုကတော့ဒီရက်သွားနိုင်ပါလိမ့်မယ်အဲ့တော့ကျွန်တော်လူ့ဖွဲ့စည်းကတော့ဒီတတိပင်းနဲ့အဆောင်ရောက်တဲ့လူ့ဖွဲ့စည်းကိုဥတည်နေတဲ့ပုံစံမျိုးလို့မြင်ရတယ်ဒါပေမဲ့အခုချိန်မှာကျွန်တော်တို့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီအမတ်စာချီဦးကိုကျွန်တော်နောက်ဆုံးတစ်ချက်မေးချင်ပါတယ်ကျွန်တော်တမနစ်ခွဲနှစ်မိနစ်လောက်တော့ချိန်ရပါတယ်မတ်စာချီအဓိကဒါရီအခြေလိုမျိုးလူမှုဒီလှုပ်ဆောင်မှုတွေတွေးခွဲလှုပ်ဆောင်မှုတွေဖြစ်နေတာတွေရေးသားနေကြတာတွေကိုဘယ်လိုများလူ့ဖွဲ့စည်းမှာဟန်တားနိုင်လဲဘယ်လိုများမြင်မိပါလဲခင်ဗျ
ဟုတ်အဲ့မှာလက်တော့ပူကြတော့ကျွန်မနှစ်မျိုးပြောချင်တယ်ကျွန်မတို့မှာကလူလက်စာထုတ်ဖို့ပြောဆိုခဲ့မှာအချိန်တိုင်းခွင့်ရေးနဲ့ပတ်သက်ပြီးတော့လူတွေကပြောကြတယ်အဲ့လူလက်စာထုတ်ဖို့ပြောဆိုခွင့်နဲ့ကျွန်မတို့ခုနကလိုအန်ရီရရှိတဲ့တွေးထုတ်လုပ်ဆောင်စကားတွေနေရာမတူပါဘူးအဲ့ဒါတွေကလူလက်စာထုတ်ဖို့ပြောဆိုခြင်းအောက်မှာမရှိဘူးဆိုတော့အဲ့ဒါကိုတင်းတင်းကြပ်ကြပ်ကျွန်မတို့ ရေးတွေမှာဒီအလုံးဒန်းတူညီမျှကျမတို့လူမျိုးဘာသာမရွေးချစ်ချင်ရင်းနှီးစေတဲ့သင်ကြားမှုတွေကိုကျမတို့လုပ်ရမယ်။လူသားကိုတန်မိုးထားတဲ့သင်ခန်းစာတွေကိုထည့်ရမယ်။ဒါပညာရေးရှင်တွေမှာပါ။နောက်တစ်ခုကကျမတို့ရဲ့သတင်းမီဒီယာဖျော်ဖြေရေးပေါ့။မီဒီယာလို့ပြောရင်ကျမဖျော်ဖြေရေးကိုပါပြောချင်ပါတယ်။ကျမတို့သတင်းမီဒီယာတွေကနေပြီးတော့အလုံးကိုဥပမာဖြင့်ဟိုမတူကွဲပြားမှုတွေကိုတန်မိုးထားမှုအပြန်အလှန်လေးစားချစ်ခင်မှုအဲ့လိုမျိုးတွေကိုဖော်ပြရမယ်။တစ်ချိန်တည်းမှာပဲအတန်ပေါင်းဆုံးဖြစ်အောင်လုပ်ရမယ်။ပြုလုပ်နေတဲ့သူဘက်ကပဲတစ်ဆက်တစ်ဆက်ကိုဗတ်လိုက်ပြီးတော့တရင်ဖို့ပြရေးသားမှုမျိုးကိုရှောင်ကျင်ရမယ်။ဗတ်မြရတဲ့တရင်တင်ဆက်မှုမျိုးရှုထောင့်ပေါင်းစုံကနေတရင်တင်ဆက်မှုမျိုးနောက်စုံလန်းဖို့ထုတ်ရေးသားတဲ့တရင်တင်ဆက်မှုမျိုးကိုကျမတို့အားပေးရမယ်။ဒီရုပ်ရှင်ဂီတအနုပညာတွေကနေတစ်ဆင့်ကျမတို့ကချစ်ခင်ရင်းနှီးမှုအပြန်အလှန်လေးစားတမနာမှုကိုမြင့်တင်တဲ့ကံယူရီကိုကျမတို့အားပေးရမယ်။နောက်တစ်ခုကတော့အစိုးရအဖွဲ့ကြီးတွေပါ။အစိုးရအဖွဲ့ကြီးတွေမှာကျမတို့နိုင်ငံတွင်းမှာနေထိုင်တဲ့ဘာသာလူမျိုးပေါင်းစုံကလူတွေကပါဝင်ဖို့လိုအပ်တယ်။နောက်အဲ့ဒီလူတွေကလည်းပဲဘာသာမရွေးလူမျိုးမရွေးချားမှမရွေးနောက်တစ်ခုမတန်ဆွမ်းနေပါမတင်အလုံးပေါ်မှာတူညီတဲ့ဝန်ဆောင်မှုပေးရမယ်။ခွဲခြားဆက်ဆံမှုမရှိသေးနဲ့။တော်သားရင်သာမခွဲခြားဘဲနဲ့ဒါမျိုးခွဲခြားဆက်ဆံမှုပေးရမယ်။
โอเค
ဒါတော့ကျမတို့အစီအရေးကြီးလောက်ရမှာပေါ့နောက်တစ်ခုကတော့ကျမတို့ဥပဒေပိုင်းဆိုင်ရာမှာကျမတို့မှာတည်ဆဲဥပဒေတွေရှိတယ်ဒါတွေကနေကျမတို့ကတင်းတင်းထန်ထန်ဒီလူတွေကိုတင်းတင်းကြပ်ကြပ်ကျမတို့ကိုင်တွေရေးယူရမယ်တင်းတင်းထန်ထန်ဆိုတော့ကျမတို့ဟိုတည်တယ်လို့ပါလို့ပြောတာမဟုတ်ပါဘူးရှိနေပြီးဒါတည်ဆဲဥပဒေတွေနဲ့တိတိကျကျအရေးယူဖို့ပြောတာပါ
ဟုတ်ကဲ့ခင်ဗျမဆာကြီးကြီးကျွန်တော်ဒီတိုင်းတဲ့ဒီလိုက်အခြေလက်စစ်သွားလို့ပါဟိုပါဝင်ဆွေးနွေးပြီးတဲ့မဆာကြီးဦးကောကုသက်စီဦးကောကျွန်တော်တို့ရရှိနေကောကျေးဇူးအများကြီးတင်ပါတယ်ခင်ဗျတဲ့ဒီလိုက်စီစဉ်လို့တော့ဒီမှာပဲရန်နာခွင့်ပြီးပါခင်ဗျ
သောတူမဆမုန်နဲ့အတူကိုသားညိုအောင်စီစဉ်တင်ဆက်တဲ့တိုင်းလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်အခုတော့ကျန်နေသေးတဲ့အချိန်တွင်တရင်အချင်းချုပ်ကိုကိုကြော့ကြော့သိန်းကပြောပြပေးပါအောင
်ရှီလဲဝင်ဒီတော့မှာအီရန်ရဲ့စီးရေးချင်းချောက်မှုလို့သမရအင်ဂျီရောကပြောထားတာနဲ့ပတ်သက်ပြီးသမရထရမ်အစိုးရအဖွဲ့ကအကြီးအကဲတာဝန်ရှိသူတွေနိုင်ငံတော်ကြီးမိုက်ပွန်ပီယိုကိုတိုင်အပါအဝင်လွှတ်တော်မှတ်တွေကိုဒီကနေ့တကပိတ်အစီရင်ခံဖို့ရှိပါတယ်တရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei ကုမ္ပဏီဟာအမေရိကန်ပြည်သားလူမျိုးရေးပေါ်ချင်းချောက်မှုတစ်ခုဖြစ်တဲ့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကအငြိမ်းမဲဆင်းသွင်းလိုက်တဲ့ဆုံးဖြတ်ချက်ကိုကော်မတီတည်ထောင်သူကပယ်ချလိုက်ပါတယ်။ Trump ဆိုရရဲ့လှုပ်ဆောင်ချက်ဟာ 5G လို့ခေါ်ကြတဲ့မျိုးဆက်သစ်မိုဘိုင်းဆက်သွယ်ရေးနည်းပညာကိုသူ့ကော်မတီအနေနဲ့ဆက်ပြီးလက်ပတ်လှုပ်ဆောင်နိုင်စွမ်းပေါ် short တက်တာဖြစ်တယ်လို့ Huawei ကော်မတီတည်ထောင်သူ Ran Jian Fei ကပြောဆိုရပိုင်သတင်းဌာနတွေနဲ့ဒီနေ့လုပ်တဲ့တွေ့ဆုံဝင်မြန်ကန်တွေမှာပြောသွားပါတယ်။ New Zealand နိုင်ငံ Christchurch မြို့ကမွတ်စလင်ပလီနှစ်ခုမှာမလာကတရက်နဲ့ဝင်ပစ်ခတ်မှုနဲ့ဆွဆွဲခံထားရတဲ့ကိုကိုကိုလူပြူကြီးဆိုးရွာရီအဖြစ်ကြေညာထားသူကိုနယူးဇီလန်အာဏာပိုင်တွေကအကြမ်းဖက်ဝါဒဆွဲလုပ်ရကျူးလွန်မှုနဲ့ဆွဲချက်တင်လိုက်ပါပြီ။အဲဒီပြစ်ခတ်မှုတွေကြောင့်လူပေါင်း50တယောက်တည်ဆုံးခဲ့ရတာပါ။အော်စတြေးလျနိုင်ငံသား Brandon Tarrant အပေါ်ဒီကနေ့တရားဆွဲတင်ချက်တစ်ခုဟာ2002ခုနှစ်ကနယူးဇီလန်မှာပြဋ္ဌာန်းခဲ့တဲ့အကြမ်းဖက်ဝါဒနှိမ်နင်းရေးဥပဒေအရပထမဆုံးတရားဆွဲဆိုမှုဖြစ်ပါတယ်။ဒုက္ခသက်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Filippo Grandi ဟာမြန်မာနိုင်ငံကိုရောက်ချင်းတင်လာနေမှာပဲပေါင်တော်မျိုးကိုသွားပါတယ်။မစ္စတာဂရန်ဒီယာရဲ့ကမ်ပီနန်ရဲ့ကြာခီးစဉ်တွင်စစ်တွေမျိုးပေါ်ကနေရာတွေပြည်내နောက်ပိုင်းကမျိုးတွေကိုသွားရောက်မယ်လို့ကုလသမဂ္ဂရဲ့နှင်းလာနေထုတ်ပြန်ချက်ထံမှာဖော်ပြထားပါတယ်။မြန်မာနိုင်ငံ900ကြာခီးစဉ်ရဲ့နောက်ပိုင်းချက်တွေမှာတော့မြေပြည်တော်မှာအစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတွေနဲ့တွေ့ဆုံမှုဆီစဉ်ထားတယ်လို့လည်းကုလသမဂ္ဂထုတ်ပြန်ချက်မှာပါရှိပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကုချွတ်ချော်တင်ပြညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမုကမှာစမွန်ဖြစ်ပြီးအတန်ဖိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American Summit မနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ32 kHz 933 လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6.5 MHz, 95.9 MHz, 95.9 MHz, 96.5 MHz, 99.9 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 MHz, 99
This program has come to you from the Voice of America, Washington.